Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အတိုင်းရဲ့2024ခုနှစ် November 14ရက်နေ့ကြာတာပတင်းနေ့ညပဲ Radio ရုပ်သံအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်ပါပြီ။ကျွန်တော်ရဲ့အတန်လွင့်အစီအစဉ်တွေကို line no meter 1925 32နဲ့ line no meter 190တို့ကနေဖမ်းယူနောက်တော့ဆင်နိုင်ပါတယ်။ VOA ရဲ့ website Facebook YouTube စာမျက်နှာတွေကပါတိုက်ရိုက်တပြိုင်တည်းထုတ်လွှင့်နေပါတယ်။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာ။ဒီကနေ့မနေ့ပဲအတန်လွင့်အစီအစဉ်တွေကိုတောင်းယူတင်ဆက်သွားမှာပါ
။မင်္ဂလာညချမ်းပါရှင်။ကျွန်မကတော့ဆုပြတ်ပါမှာ American Outlook တော်မှာ Republican အမတ်တွေအများစုအနိုင်ရတာသိကြသွားပါပြီ။American သမ္မတနဲ့ Joe Biden နဲ့ဒီတရုတ်သမ္မတရှီဂျင်ပင်တို့စနေနေ့ကျရင်ပြည်သူနိုင်ငံမှာတွေ့ဆုံကြမှာဖြစ်ပါတယ်။ဂါဇာကမ်းမြောက်ဒေသမှာရဲ့ Israel စစ်တပ်က800ဆွဲမှုယူသားတွေအပေါ်ကျူးလွန်တဲ့ပြစ်မှုတွေကိုချိုးဖောက်နေတယ်လို့ Human Rights Watch လူခွင့်ရေးအဖွဲ့ကြီးကပြောလိုက်ပါတယ်။အခုလိုမျိုးနောက်ဆုံးရသတင်းတွေကိုဒီကနေ့ညမှာကြေညာပေးသွားပါမယ်ရှင်
။ဟုတ်ကဲ့ပါအဲ့ဒီလိုနောက်ဆုံးရသတင်းတွေပြီးမှာတော့သတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ပြပေးမှာဖြစ်ပါတယ်။တရှိသောနာတော်တာဆင်ရမယ့်သတင်းပေးပို့ချက်တခုတည်းမှာဆိုရင
်ကျွန်တော်တို့ပြီးခဲ့တဲ့တွေ့ဆုံရဆင်တော့မတူပြီးမှအလိုမျိုးသိတဲ့ဘက်ဖြစ်တဲ့ဒီမှာကျွန်တော်တို့မြို့ပေါ်မှာဟိုတရားမှမမီတော့ဘူးပေါ့။တော့တရားမှမမီတော့အကုန်လုံးရှောင်ကြတာဗ
ျ။ချင်းကောက်ွယ်ရေးတပ်ဖွဲ့တွေစုပေါင်းဖွဲ့စည်းထားတဲ့ချင်းညင်တော်စစ်စင်ရေးစတင်နေပြီဖြစ်တဲ့အတွက်မြို့သိမ်းတပ်ဖွဲ့တွေပြင်ဆင်နေတာကြောင့်ဒေသခံတွေဘေးလွတ်ရာကိုတိတ်ရှောင်နေကြရပါတယ်။မကြာမီပါပဲအပြည့်စုံကိုတင်ပြပေးပါမယ်။အဲ့ဒီနောက်မှာရခိုင်ပြည်နယ်ကအရက်ခတပ်တော်ရဲ့မြို့သိမ်းတိုက်ပွဲတွေအခြေအနေကချင်နယ်တရုတ်နယ်ဇပ်ပိတ်ထားတာတွေပြန်ဖွင့်နိုင်မဲ့အလားအလာဥပိုလ်ထောင်မှာအချင်းကျနယ်ရဲ့ဗဟိုဘဏ်ဥက္ကဋ္ဌဟောင်းဥပိုလ်ဝန်ငယ်အပါအဝင်နိုင်ငံရေးအကျဉ်းသားတွေရဲ့ကျန်းမာရေးအခြေအနေစတဲ့မြန်မာနိုင်ငံဆိုင်ရာသတင်းပေးပို့ချက်တွေကိုဇက်တိုက်တင်ပြပေးဖို့စီစဉ်ထားပါတယ်။အဲ့ဒီနောက်မှာတော့အပတ်စဉ်တင်ဆက်နေကြမြန်မာအရေးသုံးသပ်ချက်ကျန်းမာရေးအစီအစဉ်တိုင်းရင်းသတင်းလွှာစတဲ့အစီအစဉ်တွေကိုဇက်တိုက်တင်ဆက်ပေးမှာဖြစ်ပါတယ်။အခုတော့သတင်းတွေကိုမဆုမြတ်မွန်နဲ့အတူတင်ပြပေးပါမယ်။
American ရွေးကောက်ပွဲမှာ Republican သမ္မတလောင်း Donald Trump အနိုင်ရသွားသလိုဒီအထက်လွှတ်တော်ရောအောက်လွှတ်တော်မှာပါ Republican အမတ်တွေအများစုအနိုင်ရသွားပါပြီ Arizona ပြည်နယ်မှာဒီ Republican အောက်လွှတ်တော်အမတ်တွေအများစုနိုင်ခဲ့သလိုမဲရီအတွက်တာကြန့်ကြာနေတဲ့ California ပြည်နယ်ကအပြီးသက်မဲရလတ်တွေထွက်လာချိန်မှာအောက်လွှတ်တော်မှာ Republican အမတ် 218 နေရာနဲ့အများစုဖြစ်ခဲ့ပါတယ် Democratic Party ကတော့အောက်လွှတ်တော်အမတ်နေရာ 208 နေရာနဲ့လူနည်းစုဖြစ်သွားပါတယ်အထက်လွှတ်တော်မှာလည်းဒီ Republican အမတ်တွေကအများစုအနိုင်ရခဲ့ကြပါတယ်အခုလိုမျိုးလွှတ်တော်နှစ်ရလုံးမှာ Republican Party ကထိန်းချုပ်နိုင်ပြီဖြစ်လို့ Republican Party ခေါင်းဆောင်တွေအနေနဲ့ Federal အစိုးရပြုပြင်ပြောင်းလဲရေးအပါအဝင်ရွေးကောက်ခံသမ္မတ Donald Trump ရဲ့ရည်မှန်းချက်တွေအကြိုက်အမြန်ဆုံးလှုပ်ဆောင်မယ့်အလားအလာရှိနေပါတယ်။ Trump အစိုးရအတွက်ဝင်ကြီးနေရာတွေရထားခန့်အပ်ရွေးချယ်မှုတွေကိုတိုက်စက်တိုက်လုပ်နေတာမှလည်းအငင်းပွားစရာအောက်လွှတ်တော်အမတ် Matt Gaetz ကိုပြည်ထောင်စုရှေ့နေချုပ်တာဝန်အထက်လွှတ်တော်အမတ် Marco Rubio ကိုနိုင်ငံခြားရေးဝင်ကြီးဒီမိုကရက်ဖြစ်ခဲ့ပြီးတော့ Republican Party ကိုပြောင်းသွားသူ Tulsi Gabbard ကိုထောက်လိုက်အကြီးအကဲဆားတဲ့ယာတူတွေခတ်မယ်လို့ Trump ကဗိုလ်ထုနေတုန်းကကြေညာခဲ့ပါတယ်။အောက်လွှတ်တော်ရောအထက်လွှတ်တော်မှာပါ Republican Party အမတ်တွေအများစုဖြစ်သွားတော့မှာမို့ Trump အစိုးရတည်းရဲ့အစီအစဉ်တွေကို Democratic အမတ်တွေအနေနဲ့ထိထိရောက်ရောက်ကန့်ကွက်နိုင်ဖို့ခက်ခဲသွားမှာမို့ Republican Party အနေနဲ့အလွဲတကူအကောင့်ထဲပေါ်နိုင်တော့မယ့်အခြေအနေဖြစ်သွားပါတယ်ရှင်။
ရွေးကောက်ခံသမ္မတ Donald Trump ဟာသမ္မတ Joe Biden နဲ့အင်ဗျူတော်မှာနှစ်နာရီကြာမနေ့ဗုဒ္ဓဦးနေ့ကတွေ့ဆုံခဲ့ပြီးလာမယ့် January လမှာငြိမ်းချမ်းစွာအာဏာလွှဲပြောင်းရေးအတွက်လှုပ်တော်ဖို့ကတိပြုလိုက်ပါတယ်။ဒီတွေ့ဆုံဆွေးနွေးမှုအတွင်း American ပြည်ထောင်စုနဲ့ကမ္ဘာတဝှမ်းမှာရင်ဆိုင်နေရတဲ့အရေးကြီးတဲ့အမျိုးသားလုံခြုံရေးနဲ့ပြည်တွင်းမူဝါဒဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးခဲ့ကြပြီးထိရောက်တဲ့တွေ့ဆုံဆွေးနွေးမှုဖြစ်တယ်လို့အင်ဗျူတော်ပြောခွင့်ရ Karen Ching Phera ကသတင်းတောက်တွေကိုပြောဆိုပါတယ်။အမေဇန်နဝါရီလ20ရက်နေ့မှာကျင်းပမယ်သမ္မတကျန်းသစ္စာကျင်းစုပွဲမှာငြိမ်းချမ်းစွာအာဏာလွှဲပြောင်းပေးဖို့အစဉ်အလာအတိုင်းသမ္မတဂျိုးဘိုင်ဒန်ကဒေါ်နယ်ထရန့်ကိုအင်မြူတာကိုဖိတ်ခေါ်ခဲ့တာဖြစ်ပါတယ်။ဒါဟာဒေါ်နယ်ထရန့်အတွက်တော့ပြီးခဲ့တဲ့2022ခုနှစ်ပထမတစ်ကြိမ်သမ္မတတက်တန်းကုန်ဆုံးပြီးနောက်ပိုင်းအင်မြူတာကိုပထမဦးဆုံးချိန်ပြန်လာတာဖြစ်ပါတယ်။သမ္မတဂျိုးဘိုင်ဒန်နဲ့ဒေါ်နယ်ထရန့်တို့ဟာအင်မြူတာကသမ္မတရဲ့ရုံးငှက်ဖြစ်တဲ့ Oval Office မှာတွေ့ဆုံခဲ့ကြပြီးသမ္မတဂျိုးဘိုင်ဒန်ကငြိမ်းချမ်းစွာအာဏာလွှဲပြောင်းရေးကိုလှုပ်ဆောင်နိုင်ဖို့အတွက်ပြင်ဆင်နေပြီးရွေးကောက်ခံသမ္မတဒေါ်နယ်ထရန့်ကတော့အဲ့ဒီအတွက်အလွန်ကျေးဇူးတင်တယ်လို့တုံ့ပြန်ပြောဆိုပါရယ် သမ္မတဂျိုးဘိုင်ဒန်နဲ့အတူသမ္မတကရော့ဂျိလ်ဘိုင်ဒန်ကလည်းဒေါ်နယ်ထရန့်ကိုအိမ်ပြုတော်မှာတွေ့ဆုံပြီးမီလီနီယာထရန့်အတွက်ဂုဏ်ယူကြောင်းသူကိုယ်တိုင်လည်းလက်မှတ်ရေးထိုးထားတဲ့စာကိုဒေါ်နယ်ထရန့်ကိုပေးခဲ့တယ်လို့အိမ်ပြုတော်ကပြောပါတယ်ဒီတွေ့ဆုံဆွေးနွေးပွဲကိုတော့ဒေါ်နယ်ထရန့်ရဲ့ဇနီးဖြစ်သူမီလီနီယာထရန့်မတက်ရောက်ခဲ့ပါဘူးဒါအပြင်ဒေါ်နယ်ထရန့်ကအောက်လွှတ်တော်မှာရှိတဲ့ Republican လွှတ်တော်အမတ်တွေနဲ့လည်းတွေ့ဆုံခဲ့ပါသေးတယ
်ဂါဇာကမ်းမြောင်ဒေသနဲ့လက်ဗနွန်ပေါ်အစ္စရေးကဆက်လက်ဆစ်ဆင်နေချိန်မှာပဲဂါဇာနဲ့ဒီမှာဆစ်ရဆွေးမှုလူသားစုအပေါ်ကျူးလွန်တဲ့ပြစ်မှုတွေကိုအစ္စရေးစစ်တပ်ချိုးဖောက်နေတယ်လို့ Human Rights Watch လူခွင့်ရေးအဖွဲ့ကြီးကပြောလိုက်ပါတယ်။ဂါဇာဒေသမှာပါလက်စတိုင်းပြည်သူတွေဘေးလွတ်ရာမဖြစ်မနေပြောင်းကြရအောင်အချိန်ချင်းလုပ်နေတာဟာအတင်းကျပ်ပြောင်းရွှေ့စေတဲ့ဆစ်ရဆွေးမှုမြောက်တယ်လို့ HRW အဖွဲ့ကဒီကနေ့ထုတ်ပြန်တဲ့အစီရင်ခံစာထဲမှာပြောထားပါတယ်။ထားခဲ့ရတဲ့နေရာတွေမှာလည်းပြန်နေလို့မရတဲ့အခြေအနေမျိုးဖြစ်စည်းပြစ်တာဟာလူမျိုးပြုတ်အောင်ရှင်းလင်းမှုဆိုတဲ့သတ်မှတ်ချက်နဲ့ကိုက်ညီနေပုံရတယ်လို့လည်းဖော်ပြထားပါတယ်။လူတွေမဖြစ်မနေပြောင်းရွှေ့ကြအောင်တွန်းအားပေးမှုတွေကြကြပြန့်ပြန့်ဖြစ်နေတာကို HRW ကစုံစမ်းတွေးရှိကြောင်းနဲ့ဒီလိုဆောင်ရွက်မှုတွေဟာအစ္စရေးအစိုးရစနစ်တကျလုပ်နေတဲ့မူဝါဒတစ်စိတ်တစ်ပိုင်းဖြစ်တယ်ဆိုတဲ့အထောက်အထားတွေကိုပြသနေတယ်လို့အစီရင်ခံစာထဲမှာပြောထားပါတယ်။HRW ရဲ့အစိုးရကစားနဲ့ပတ်သက်လို့ Israel ဘက်ကတစုံတရာတုံ့ပြန်ခြင်းမရှိသေးပေမဲ့ Israel စစ်တပ်အနေနဲ့နိုင်ငံတကာဥပဒေတွေအတိုင်းလိုက်နာဆောင်ရွက်နေတယ်လို့ Israel အာဏာပိုင်တွေကအရင်တုန်းကပြောကြားခဲ့ပါတယ်ရှင
်။ယူကရိန်းနိုင်ငံအရှေ့ပိုင်းက Kharkov မြို့တော်မှာရှိတဲ့နောက်ထပ်ကျေးရွာတစ်ခုကိုသိမ်းယူလိုက်တယ်လို့ Russia ကဒီကနေ့ပြောဆိုပါတယ်။ Russia ကပြီးခဲ့တဲ့နွေရာသီကတည်းကယူကရိန်းကိုအရှေ့ပိုင်းမှာထိုးစစ်တွေတောက်လျှောက်ဆင်နေပြီးအဲ့ဒီအထက်မှာရှိတဲ့နောက်ထပ်ကျေးရွာတွေကိုသိမ်းယူနေတာဖြစ်ပါတယ်။ရုရှားတပ်တွေက Kharkov မြို့မြောက်ပိုင်းကဗိုရန်စီကာရွာကိုသိမ်းပိုက်တယ်လို့ရုရှားကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။ဒါကြောင့်အခုဆိုလို့ရှိရင်ရုရှားတပ်တွေက Kharkov မြို့ရဲ့အနောက်ဘက်မှာရှိတဲ့နယ်မြေတွေကလွဲပြီးခြံနဲ့အပိုင်းတွေကိုထိန်းချုပ်ထားလိုက်ပြီလို့ဆိုပါတယ်။ဒီသတင်းပတ်အစောပိုင်းတုန်းကတော့ရုရှားဘက်ကတိုက်ခတ်မှုကြောင့်ရေကာတာကိုထိသွားတယ်လို့ယူကရိန်းဘက်ကပြောတာကြောင့်ရေကြီးရာတွေဖြစ်လာနိုင်တယ်လို့ဆိုပြီးစိုးရိမ်နေကြပါတယ်။တစ်ဘက်မှာလည်းယူကရိန်းတပ်တွေဟာနိုင်ငံအရှေ့မြောက်ပိုင်း Kharkiv မျိုးကအပြည့်အဝထိန်းချုပ်လိုက်နိုင်တယ်လို့ယူကရိန်းကဒီနေ့ပြောပါတယ်ဒါပေမဲ့လည်းပူကင်စစ်မျိုးရဲ့အနောက်မှာတော့တိုက်ပွဲတွေဆက်လက်ဖြစ်ပွားနေတုန်းပဲလို့ဆိုပါတယ်တချိန်တည်းပါပဲအမေရိကန်မှာလာမဲ့ထရန့်အစိုးရသမ္မတအသစ်တက်မလာခင်သမ္မတဘိုင်ဒန်အစိုးရအနေနဲ့ခြံရှိနေတဲ့အစိုးရတက်တန်းအတွင်းမှာယူကရိန်းကိုတန်းတက်တလောက်အကောင်းဆုံးအနေထားဖြစ်အောင်ထောက်ပံ့သွားမယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးအန်တိုနီဘလေးကင်ကယူကရိန်းနဲ့နေတိုးမဟာမိတ်တွေကိုမနေ့တုန်းကပြောဆိုခဲ့ပါတယ်
American တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းတိုမီတာ19 kHz 15653ညလိုင်းတိုမီတာ25 kHz 11683ညလိုင်းတိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1509ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင်
နိုဝင်ဘာလ14ရက်ကြာတာရေဒီယိုညပြနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါရရှင်။ထိပ်သီးညီလာခံနှစ်ခုကိုတက်ရောက်ဖို့အတွက်တောင်အမေရိကတိုက်ကိုဒီကနေ့ကြာတာရေဒီယိုမှာသွားမဲ့သမ္မတဂျိုးဘိုင်ဒန်ရဲ့ခီးစဉ်အတွေ့တရုတ်သမ္မတရှီဂျင်ပင်းနဲ့လည်းတွေ့ဆုံမှာဖြစ်ပါတယ်။ပီရူးနိုင်ငံလီမာမြို့တော်မှာနှစ်ဖန်တောက်ချာတဲ့စနေနေ့မှာကျင်းပမဲ့အာရှပစိဖစ်စီးပွားရေးပူးပေါင်းဆောင်ရွက်ရေး APEC ညီလာခံဘေးဘက်မှာအမေရိကန်နဲ့တရုတ်သမ္မတတို့စနေနေ့ကြာရဲ့တီးခြားတွေ့ဆုံကြမှာဖြစ်တယ်လို့အမျိုးသားလုံခြုံရေးအကြံပေး Jake Sullivan ကပြောပါတယ်။သမ္မတ Biden အနေနဲ့တရုတ်နဲ့အမေရိကန်ဆက်ဆံရေးဆက်လက်တည်ငြိမ်နေဖို့အရေးကြီးတယ်ဆိုတဲ့အကြောင်းအဓိကထားပြီးတော့တရုတ်သမ္မတကိုပြောမှာဖြစ်တယ်လို့လုံခြုံရေးအကြံပေး Sullivan ကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။
And so part of what President Biden will communicate is that we need to maintain stability, clarity, predictability through this transition between the
American မှာအစိုးရအပြောင်းလဲလုပ်နေခြင်းအတွင်းတရုတ်နဲ့ American ကြားတည်ငြိမ်ရှင်းလင်းမြင်သာပြီးတော့ချိုးတင်ခံမှန်းနိုင်တဲ့ဆက်ဆံရေးမျိုးဆက်လက်ရှိနေဖို့လိုအပ်တဲ့အကြောင်းပြောကြားမှာဖြစ်တယ်လို့သူကပြောသွားတာပါနှစ်နိုင်ငံပြိုင်ဆိုင်မှုမှာလဲတာဝန်သိစွာရှေ့သိုးသွားနိုင်ဖို့အဆင့်တိုင်းမှာရေရှည်ဆက်သွယ်ရေးလမ်းကြောင်းတွေဖွင့်ထားဖို့အထူးသဖြင့်စစ်တပ်အချင်းချင်းကြားမှာဆက်ဆံရေးလမ်းကြောင်းတွေဖွင့်ထားဖို့လိုအပ်တယ်ဆိုတဲ့အချက်ကိုသမ္မတဘိုင်ဒန်ကအလေးထားပြောကြားမှာဖြစ်တယ်လို့အမျိုးသားလုံခြုံရေးအကြံပေး Jake Sullivan ကဗုဒ္ဓနေတော်ကသတင်းတော့တွေကိုပြောခဲ့ပါတယ်။သမ္မတဘိုင်ဒန်လက်ထက်မှာတရုတ်သမ္မတရှီနဲ့တတိယအကြိမ်မြောက်လူချင်းတွေ့ဆုံမှုဖြစ်ပါလိမ့်မယ်။သမ္မတဘိုင်ဒန်ဟာတင်းလာတဲ့အင်္ဂါနေ့တွေကြာရင်တော့ဘရာဇီးလ်နိုင်ငံ Rio de Janeiro မြို့မှာကျင်းပမဲ့စီးပွားရေးအင်အားကြီး G20 ထိပ်သီးစည်းဝေးပွဲကိုတက်ရောက်မှာဖြစ်ပါတယ်။ American မှာနောက်နှစ်လအကြာမှာ Trump အစိုးရသက်တက်လာတော့မှာဖြစ်တာနဲ့အတူအနာဂတ်မှာ American ဘလို့မူဝါဒတွေ့တွေဖြစ်လာမလဲဆိုတဲ့မေးခွန်းထုတ်မှုတွေရှိနေချိန်မှာပဲကမ္ဘာအကောင်ဆောင်တွေတွေ့ဆုံကြမှာပါအထူးသဖြင့် Trump ရဲ့ပထမအကြိမ်အစိုးရလက်ထက်မှာတရုတ်နိုင်ငံကကုန်ပစ္စည်းတွေအပေါ်သွင်းကုန်ခွန်ဒေါ်လာဘီလီယံ360ထက်မနည်းကောက်ခံခဲ့တာကြောင့်အခုဒုတိယအကြိမ်သမ္မတ သတ္တမ်းမှာလည်းတရုတ်နဲ့ဒီကုန်သွယ်ရေးတင်းမာမှုတွေဖြစ်လာမှာကိုစိုးရိမ်နေကြပါတယ်ရှင
်။ရန်ကုန်အင်းစိန်ချင်းတောင်မှာထင်းသိမ်းခံထားရတဲ့ဓာတ်ပုံသတင်းတော့ကိုကျော်စွာထုံးဟာလွရဲ့ CP ဖြစ်တဲ့အတွက်ဒီကနေ့လွှမ်းမြောက်လာခဲ့ပါတယ်။စစ်ကောင်စီကသူ့ကိုပုံမှန်55ကာကြီးနိုင်ငံတော်အကြီးအကျယ်ပြစ်ဆင်မှုနဲ့ဖမ်းဆီးပြီး2023ခုနှစ်ဇန်နဝါရီလကထောင်သုံးနှစ်ချထားခဲ့တာဖြစ်ပါတယ်။2022ခုနှစ်စက်တင်ဘာလ10ရက်နေ့ကရန်ကုန်မှာ drone အသုံးပြုပြီးဓာတ်ပုံရိုက်တင်တဲ့ကိုကျော်စွာထွန်းကိုစစ်ကောင်စီလုံခြုံရေးတပ်ဖွဲ့တွေကဖမ်းဆီးခဲ့တာပါကိုကျော်စွာထွန်းလွတ်မြောက်လာတဲ့အပေါ်မှာဝမ်းသာပေမဲ့အချင်းတောင်ထဲမှာကြာရှိနေတဲ့သတင်းသမားတွေအမြန်ဆုံးလွတ်မြောက်ဖို့စံနာရှိတယ်လို့ကိုကျော်စွာထွန်းရဲ့လုပ်ပေါ်ကင်ပက်ဓာတ်ပုံသတင်းတောက်သူက VOA ကိုပြောဆိုပါတယ်ကိုကျော်စွာထွန်းချမ်းချမ်းမော်မော်နဲ့ပြန်လွတ်လာတဲ့အတွက်ဝမ်းသာပါတယ်ဒါပေမဲ့လည်းထောင်ထဲမှာမတရားဖမ်းဆီးထိန်းသိမ်းခံနေရတဲ့သူတွေကြံနေသေးတဲ့ဒီပါတဲ့အခြားသောတပ်ပုံသတင်းတောက်တွေသတင်းသမားတွေအပါအဝင်နိုင်ငံရေးအကျဉ်းသားတွေအများဆုံးပြန်လွတ်စေချင်ပါတယ်လို့အဲ့ဒီတပ်ပုံသတင်းတောက်တူကပြောဆိုခဲ့ပါတယ် VOA ရဲ့စီရင်ပြုစုချက်အရစစ်ကောင်စီဖမ်းသိချိန်သိမ်းထားတဲ့သတင်းသမားအရေအတွက်40ကျော်နေပါရှိပါတယ်အဲ့ဒီထက်မှာ VOA ပြန်ပါဆောင်မရှင်ဦးစီသူအောင်မြင်လဲပါဝင်ပါတယ်
ရှခိုင်ပြည်နယ်မှာဒီရိုဟင်ဂျာမွတ်စလင်တွေလွန်ခဲ့တဲ့ခုနှစ်နှစ်ကကြုံခဲ့ရတဲ့လူမျိုးရုံးတပ်ဖြတ်မှုမျိုးအခုအချိန်ထိကြုံရနိုင်တဲ့အခြေအနေရှိနေဆဲဖြစ်တယ်လို့လူမျိုးရုံးတပ်ဖြတ်မှုကာကွယ်ရေးဆိုင်ရာကုလသမဂ္ဂအထူးအကြံပေးကပြောကြားလိုက်ပါတယ်။ရိုဟင်ဂျာတွေပေါ်လူမျိုးရုံးတပ်ဖြတ်မှုလို့ကြီးလေးတဲ့ပြစ်မှုတွေကျူးလွန်မခံရအောင်မြန်မာအစိုးရရောစစ်တပ်ကပါလိုက်နာရမယ့်တားဆီးဆောင်ရွက်ချက်တွေကိုအောက်ဆီဂျင်နိုင်ငံတကာတရားရုံးကချမှတ်ထားပေမဲ့အပြည့်အဝဆောင်ရွက်ချက်မရှိသေးဘူးလို့လူမျိုးရုံးတပ်ဖြတ်မှုကာကွယ်ရေးဆိုင်ရာအကြံပေး Alice Wirirumu ဒါရီတူကနိုဝင်ဘာ23ရက်နေ့စွဲနဲ့ထောက်ပြန်ခဲ့တာပါမြန်မာနိုင်ငံမှာလွန်ခဲ့တဲ့ခုနှစ်နှစ်တုန်းကရိုဟင်ဂျာတွေကြုံခဲ့ရသလိုဆိုးဝါးတဲ့အကြမ်းဖက်မှုကိုခံရနိုင်တဲ့အခြေအနေမျိုးအခုလက်ရှိလည်းကြုံနေရတယ်လို့သူရဲ့ထောက်ပြန်ချက်ထဲမှာပြောထားပါတယ်မြန်မာတိုင်းလုံခြုံရေးပြည်သူတွေရဲ့အခွင့်အရေးကိုအခိုင်အမာကာကွယ်နိုင်ဖို့ခိုင်မာစိတ်ချရတဲ့နိုင်ငံရေးအဖြစ်မဖြစ်မနေလိုအပ်တာကိုလည်းသူရဲ့ထောက်ပြန်ချက်မှာထောက်ပြထားပါတယ်ရှင
်ဘီလီယံနာတတိကြီးအီလွန်မတ်ပိုင်းအရင်က Twitter ဖြစ်တဲ့ X လူမှုကွန်ရက်မှာရေးသားဖြန့်ဝေနေတာတွေမလုတ်တော့ဘူးလို့ဗြိတိန်နိုင်ငံThe Guardian သတင်းစာကြီးကကြေညာလိုက်ပါတယ် X လူမှုကွန်ရက်ပေါ်မှာလူမျိုးရေးနဲ့လျှို့ဝှက်ပူးပေါင်းကြံစည်မှုလိုစိတ်ပျက်စရာရေးသားချက်တွေကိုတွေ့နေရတဲ့အတွက်အခုလို Guardian သတင်းစာကနှုတ်ထွက်လိုက်တာလို့မနေ့ကကြေညာပါတယ် The Guardian သတင်းစာဟာ Elon Musk က X လူမှုကွန်ရက်ကိုဝယ်ယူခဲ့တဲ့2022ခုနှစ်နောက်ပိုင်းဒီလူမှုကွန်ရက်ကိုအသုံးမပြုတော့ဘူးလို့ကြေညာလိုက်တဲ့ပထမဆုံးသတင်းစာဖြစ်ပါတယ်X လူမှုကွန်ရက်ပေါ်မှာလိန်ညာမှုနဲ့အမုန်တရားတွေပြန့်နှံ့နေတယ်လို့ဝေဖန်သူတွေကဆွဆွဲပါတယ် X လူမှုကွန်ရက်ပေါ်ကစိုးကျိုးတယောက်မှုကိုချင့်ချိန်နေရတဲ့အကြောင်းနဲ့သတင်းတောက်ပညာကိုပို့ပြီးဖြန့်ဝေဖို့တခြားနေရာမှာပုံမတင်တော်မယ်လို့မြင်တဲ့အကြောင်းသက္ကာရီယန်ကရေးသားပါတယ် Elon Musk ကတော့သက္ကာရီယန်သတင်းစာရဲ့ပြောဆိုချက်တွေဟာကြိုးကြောင်းစီလျော်မှုမရှိတဲ့အကြောင်းနဲ့ထုတ်ဝေမှုအဆုံးသတ်သွားတာကိုဆိုပြီးတုံ့ပြန်ပြောဆိုပါတယ်တဲ့ရင်တွေကိုမဆုမြန်မွန်နဲ့အတူပြောပြခဲ့တာပါ VOA ရဲ့ကြာတာပတင်းနဲ့ညပဲအတန်လွင့်စီစဉ်တွေကိုဆက်လက်ထုတ်လင်းနေပါတယ်အခုတော့ပတ်စဉ်ကဏ္ဍတွေမတင်ဆက်မီတဲ့ရင်ပေးပို့ချက်တွေကိုတင်ပြပေးပါအောင်မယ်ပထမဆုံးကတော့ချင်းပြည်နယ်ဘက်ကအခြေအနေကိုတင်ပြမှာပါချင်းကာကွယ်ရေးတပ်တွေစုပေါင်းထားတဲ့ချင်းညီနောင်စစ်စင်ရေးစားတဲ့ချင်းပြည်နယ်မင်းတပ်နဲ့ဖလန်းမှာစစ်ကောင်စီတပ်တွေနဲ့တိုက်ပွဲပြင်းထန်နေတာ6ရက်လောက်ရှိနေပါပြီဒီကနေ့မှလည်းလေကြောင်းကနေဘုံကျဲတိုက်ခိုက်တာတွေကြောင့်နေအိမ်မီးလောင်တာတွေရှိတယ်လို့ဒေသခံတွေကပြောဆိုပါတယ်မြို့အတွင်းမှာကြန့်ရှိနေသူအားလုံးရှောင်တိန်ကြဖို့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကတတိပေးထားပါတယ်ဒါအပြင်ပြင်းထန်တဲ့တိုက်ခိုက်မှုတွေကြောင့်ဒေသခံတွေလည်းထွက်ပြေးတိမ်းရှောင်နေရပါတယ်မင်းတပ်နဲ့ဖလန်းမျိုးကတိုက်ပွဲအခြေအနေတွေရန်ကုန်ကသတင်းပေးပို့ထားတာကိုတော့မတ်ဤတန်စင်ကပြောပြမှာပါ
ချင်းကာကွယ်ရေးတပ်တွေစုပေါင်းထားတဲ့ချင်းညီနောင်အဖွဲ့ Chin Brotherhood ရဲ့ချင်းညီနောင်စစ်စင်ရေး Operation CB ကိုနိုဝင်ဘာလ9ရက်နေ့ကစတင်လိုက်ပါတယ်။မင်းတပ်မျိုးနဲ့ဖလန်းမျိုးကစစ်ကောင်စီတပ်ရဲ့မျိုးပေါ်စစ်စခန်းတွေကိုတပြိုင်တည်းထဲစတင်ပြီးတော့တိုက်ခိုက်နေတဲ့အတွက်နှစ်ဖက်တိုက်ပွဲပြင်းထန်နေတာဒီနေ့ဆိုရင်6ရက်မြောက်ရှိနေပါပြီ။တိုက်ပွဲကြောင့်မြို့နယ်အနီးတစ်ဝိုက်ကဒေသခံတွေထွက်ပြေးတိမ်းရှောင်နေကြပြီးတော့နိုဝင်ဘာလ23ရက်နေ့မနေ့ဗုဒ္ဓနေ့တုန်းကလည်းမြို့တွင်းမှာကျန်နေတဲ့သူတွေအားလုံးတိမ်းရှောင်ကြဖို့ကိုဒေသခံကာကွယ်ရေးအဖွဲ့တွေကတတိပေးလိုက်တဲ့အကြောင်းဖလန်းမျိုးကန်တယောက်ကပြောပါသည
်ဒီတူများတို့မြို့ပေါ်မှာလုံးဝမနေရဘူး6နာရီနဲ့9နာရီတုန်းအကုန်လုံးထွက်ခံကြတယ်လူအရောရှိတော့မှမဟုတ်ဘူးရှိရင်လည်း5ယောက်လောက်ရှိရင်ရှိမှာအချိန်ကြီးမကောင်းတော့ဘူးလေNDF ဖက်ကနေပြီးတော့အလန်နီထောင်ထားတယ်လေအလန်နီထောင်ထားလို့ဆိုတော့ကျွန်တော်လည်းနားမလည်နိုင်ဘူးဒါမှတခုတော့ရှိတာပေါ့အနေရောင်ပြရလို့ဆိုရင်တိုက်ပွဲအကြီးကျယ်ဖြစ်တော့မယ်ဆိုတဲ့သဘောပဲပေါ့
လက်တလုံးမှာတော့ဖလန်းမျိုးနဲ့မင်းတက်မျိုးတွေမှာစစ်ကောင်စီတပ်ဖက်ကလေကြောင်းကရောလက်နက်ကြီးတွေနဲ့ပါပြစ်ခတ်တိုက်ခိုက်နေကြပြီးတော့အတော်လေးကိုတိုက်ပွဲတွေပြင်းထန်နေတာပါ။တိုက်ပွဲတွေမှာစစ်ကောင်စီဘက်ကလေကြောင်းကနေရောလက်နက်ကြီးတွေနဲ့ပါပြစ်ခတ်တိုက်ခိုက်နေတယ်ဆိုပြီးဒေသခံကာကွယ်ရေးဘက်ကဖေဝေကိုပြောပါတယ်။နွေမာလာ14ရက်နေ့ဒီနေ့မနေ့အစောပိုင်းအချိန်အထိဖလန်းမျိုးကတက်ကုန်းမှာတိုက်ပွဲတွေပြင်းထန်နေတယ်လို့ဖလန်းဒေသခံကပြောပါတယ်
။ခုနလေးပဲဖလန်းနာမည်ခုနမင်းချင်းမင်းလို့ဝိဇဲကြည့်ရနေတော့ဟွန်းနဲ့စကားပြောကြတာလေအခုလဲတက်ကုန်းမှာတိုက်ပွဲအကြီးကျယ်ဖြစ်တယ်လေ။မနေ့ကညနေ7နာရီနေ့ပြီးတော့မနေ့ခုနကြီးခွဲအထိလီရင်နဲ့ဘူးချဲတယ်နောက်တော့ဖကြနယ်လက်ပစ်တယ်ပေါ့လေ။မော်ဒီခဏိမနဲ့တိုင်းမှာဖကြနယ်ပစ်တယ်အကြောင်းကိုတတိရတယ်။အင်းကလီမလုံးလောက်တော့ဖတ်ပြီးလေးလောင်တယ်လို့တတိကျရတယ်
။ပြီးခဲ့တဲ့ဇူလိုင်လတုန်းကချင်းပြည်နယ်မတူပီမြို့ကစစ်ကောင်စီရဲ့ခမရ334နဲ့ခလာရ134အပါဝင်မတူပီအခြေပြစစ်ဗျူဟာကိုချင်းညီနောင်နဲ့မဟာမိတ်တပ်ဖွဲ့တွေဘက်ကထိုးစစ်ဆင်ပြီးတော့တင်ပိုက်ခဲ့ပါသည်။အော်တိုဘာလာတဲမှာတော့စစ်ကောင်စီဘက်ကလေးချောင်းတိုက်ခိုက်မှုတွေထပ်ပြီးတော့လှုံ့ဆော်ခဲ့တယ်လို့မတူပီဒေသခံတွေကပြောတာပါ။အခုမင်းတပ်နဲ့ဖလန်းမှလည်းစစ်စခန်းတွေတိုက်ခိုက်ခံရလို့လေးချောင်းတိုက်ခိုက်မှုတွေရှိနေတယ်လို့မတူပီဒေသခံတွေကပြောပါသည်
။အခုမင်းတပ်ဆိုလို့ရှိရင်မင်းတပ် area မှာလေးချောင်းတိုက်ခိုက်မှုတွေအများကြီးရှိတယ်။အဲ့ရနဲ့အနီးဆုံးကျွာကြီးကတော့အကုန်ဆောင်ကြရတယ်ဗျ။ကျွန်တော်တို့ပြီးခဲ့တဲ့တွေ့ကြုံရဆိုတော့မတူပီမှာအလိုမျိုးသိမ်းတိုက်ပွဲဖြစ်တဲ့ချိန်မှာကျွန်တော်တို့မျိုးပေါ်မှာဟိုတယောက်မှာမနေတော့ဘူးပေါ့နော်။လုံးဝတယောက်မှာမနေတော့အကုန်လုံးဆောင်ကြတာဗျ။မင်းတပ်မှာကဟိုဒီဒါမတိုင်ခင်ထိတော့ဖုန်းလိုင်းရသေးတယ်။ဖုန်းလိုင်းဆိုဘယ်လိုမျိုးကြီးတော့မရဘူးပေါ့နော်။ကြာချူချာချူချာပေါ့ရတဲ့နေရာလေး
။ဖလန်းနဲ့မင်းတပ်မှာစစ်စခန်းတွေတိုက်ခိုက်ခံရလို့တိုက်ပွဲတွေပြင်းထန်နေရတဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကတော့တစုံတရာသတင်းထုတ်ပြန်မထားသေးပါဘူး။စစ်ကောင်စီတပ်ကိုတိုက်ခိုက်နေတဲ့ချင်းဘရာသာဟုတ်ချင်းညီနောင်အဖွဲ့မှာZombie Federal အစီအယုံချင်းအမျိုးသားအဖွဲ့ချုပ်ချင်းအမျိုးသားကောင်စီမင်းတပ်မရာနေမီအုပ်ချုပ်ရေးကောင်စီချင်းကာကွယ်ရေးတပ်ဖွဲ့ကံပလက်ချင်းလက်ကာကွယ်ရေးတပ်ဖွဲ့မတူပီတပ်မဟာတပ်တို့လည်းပါဝင်တာဖြစ်ပါတယ်ရှင
်ချင်းပြည်နယ်ဘက်ကအခြေအနေတွေအပြီးမှာတော့ရခိုင်ဘက်ကတိုက်ပွဲအခြေအနေကိုပြောပြပါဦးမယ်ရခိုင်ပြည်နယ်အမ်တောင်ကုတ်ကွာမောင်တော်မြို့တွေတွေမှာစစ်ကောင်စီနဲ့အာရကတပ်တော် AA ဂျာတိုက်ပွဲတွေဆက်လက်ပြင်းထန်နေပြီးအဲ့ဒီမြို့လေးမြို့ရဲ့90ရာခိုင်နှုန်းကျော်ကိုသိမ်းပိတ်ထားနိုင်ပြီဖြစ်တယ်လို့အာရကတပ်တော် AA ပြောခွင့်ရက VOA ကိုပြောဆိုပါတယ်အမ်းမြို့နယ်မှာစစ်ကောင်စီတပ်စခန်း၈ခုကိုသိမ်းပိတ်ထားနိုင်တယ်လို့ဂျန်နက်စစ်စခန်းတွေကိုဆက်လက်ထိုးစစ်ဆင်နေတယ်လို့ AA ဘက်ကရခိုင်တပြောရန်စစ်ပွဲကိုစတင်ခဲ့တဲ့တစ်နှစ်ပြည့်နေ့မှာသတင်းထုတ်ပြန်ထားပါတယ်။ရခိုင်စီးရဲပဋိပက္ခနောက်ဆုံးအခြေအနေကိုရန်ကုန်ကသတင်းပေးပို့ထားတာကိုတော့ကိုစံကျော်ကပြောပြမှာပါ
။ရခိုင်ပြည်နယ်မှာစစ်ကောင်စီနဲ့အာရကတပ်တော်အေအေကြားတကြော့ပြန်တိုက်ပွဲတွေပြင်းထန်နေတာပြီးခဲ့တဲ့နှစ်နိုဝင်ဘာလ23ရက်နေ့ကစခဲ့တာအခုဆိုတစ်နှစ်အထိရှိလာပြီဖြစ်တယ်လို့အဲ့ဒီတစ်နှစ်တာတိုက်ပွဲကာလအတွင်းရခိုင်ပြည်နယ်ကမြို့နယ်10ခုနဲ့ချင်းပြည်နယ်ကပလောဝမြို့နယ်တွေကိုအေအေဘက်ကတိမ့်ပိုက်ထိန်းချုပ်ထားနိုင်ပြီလို့အာရကတပ်တော်အေအေဘက်ကသတင်းထုတ်ပြန်ထားပါတယ်။ကြံရှိနေသေးတဲ့အမ်တောင်ကုတ်မောင်တော်နဲ့ဂွားမြို့နယ်တွေကိုလည်းအေအေဘက်ကဆက်လက်ထိုးစစ်ဆင်တိုက်ခိုက်နေတာပါ။အေအေလက်ရှိထိုးစစ်ဆင်တိုက်ခိုက်နေတဲ့အမ်တောင်ကုတ်မောင်တော်နဲ့ဂွားမြို့နယ်လေးခုကစစ်ကောင်စီတပ်စခန်းတော်တော်များများကိုသိမ်းပိုက်ထားနိုင်ပြီးအဲ့ဒီမြို့လေးမြို့ရဲ့90ရာခိုင်နှုန်းကျော်ကိုထိန်းချုပ်ထားနိုင်ပြီးဖြစ်ကြောင်းအာရခတ်တပ်တော် AA ပြောခွင့်ရခိုင်သူကက VOA ကိုပြောပါတယ်
။ဟိုသိမ်းပိုက်နေစေမြို့နယ်တွေပေါ့နော်။ဟိုသိမ်းပိုက်နေစေဆိုတာကတချို့မြို့နယ်တွေဆိုလို့ရှိရင်65ရာနှုန်းသိမ်းပိုက်ထားတယ်။တချို့ဆိုလို့ရှိရင်တော့60ရာနှုန်းအထက်ပေါ့နော်။အဲ့လိုသိမ်းပိုက်ထားတဲ့မြို့နယ်တွေအဲ့မှာလေးမျိုးနေဗျဒီမောင်တို့ရဲ့အန်းရဲ့နောက်ဒီတောင်ကုတ်ကွာပေါ့နော်လေးမျိုးနေကလည်းပဲကျွန်တော်တို့ဟိုတိမ့်ပိုက်နေစေဖြစ်ပါတယ်နောက်ဒီတိမ့်ပိုက်ဖို့ကြံနေတဲ့မျိုးနေတွေကတော့ဒီစစ်တွေကြောက်ဖြူမှန်အောင်ပေါ့နော်အဲ့ဒီ၃မျိုးနေကတော့ကျွန်တော်တို့ဆက်လက်ပြီးတော့တိမ့်ပိုက်ဖို့ကြံနေသေးတာပေါ့
ဒါအပြင်အာရကတက်တော် AA ထိုးစစ်ဆင်တိုက်ခိုက်နေတဲ့အနောက်ပိုင်းတိုင်းစစ်ဌာနချုပ်တရှိရာအမ်မြို့နယ်ကစစ်ကောင်စီတက်စကန်၈ခုကိုလက်ရှိမှာသိမ်းပိုက်ထားနိုင်ပြီလို့လည်း AA ရဲ့တနည်းပြထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ AA သိမ်းပိုက်ရရှိထားတဲ့စစ်ကောင်စီတက်စကန်တွေကတော့ခြေမြန်တက်ရင်ခမာရ303အမြောက်တက်ရင်အာမတ304လျှက်စစ်အလုံးယုံတက်ခွဲလာလာဆ950စစ်လက်နက်ပစ္စည်းတက်ခွဲစာနာခ305တိုက်ပွဲဝင်စီယုံရေးတင်တန်းကြောင်းတာဆာတာ၈ကဒင်း300တက်မတော်စစ်စေးယုံတာဆာရ နှစ်မြင့်ဆောင်300လေချောင်းရံကာကွယ်ရေးတပ်နဲ့စစ်ဘက်ဆိုင်ရာလုံခြုံရေးတပ်စာရဖားတို့ဖြစ်တယ်လို့ AA ထုတ်ပြန်ကြမှာရေးသားထားပါတယ်။အာရခတ်တပ်တော် AA အနေနဲ့လက်ရှိတိုက်ခိုက်နေတဲ့အနောက်ပိုင်းတိုင်းစစ်ဌာနချုပ်ကိုသိမ်းပိုက်နိုင်မယ်ဆိုရင်ရခိုင်မှာစစ်ကောင်စီတပ်တွေပြိုကွဲသွားနိုင်တယ်လို့လည်းရခိုင်နိုင်ငံရေးလေလာသုံးသက်သူဦးဖေတန်းကပြောပါတယ်
။ဒီဘက်ကတော့အခုလည်းပြင်ဆင်နေတာပေါ့ဒီလေးမျိုးကလည်းအာခတ်တတော်ကတိမ့်ပိုက်နိုင်မယ်ဆိုရင်တော့မြန်မာစစ်တပ်တော်ပြည်ဦးကျိုးသွားတယ်လို့ပြောလို့ရနိုင်တာပေါ့။ဒါဆိုတော့သူတို့ရဲ့အဓိကနပ်ပကကျသွားမယ်ဆိုရင်ဒါကမန်စင်တာသူတို့ပြည်စီသွားရင်စစ်စင်ရေးမှာ POP ဖြစ်သွားနိုင်တာပေါ့နော်။အကောင်းမရှိတဲ့ခန္ဓာကိုယ်လို့ပေါ့။အင်းကျိုးတော့ခက်ခဲသွားနိုင်တယ်။အဲဒါကြောင့်စီအောင်ကအတိမ့်ပိုက်မှုပေါ်မှာလည်းအများကြီးမူတည်တယ်။အာခတ်တတော်ကအကုန်သိတာတချင်တို့တိုးတက်လာပြီးတော့ဒီစစ်ကောင်စီရဲ့အစီအဲဒါတော့ကိုကြာရှင်းတော့အစီကောင်စစ်သားတွေလည်းအဲယူယူအားနေသွားနိုင်တယ
်ရခိုင်ပြည်နယ်မှာတကြောပြန်တိုက်ပွဲတစ်နှစ်ကျော်ကာလအတွင်းမှာအေးအေးအနေနဲ့စီရေးအသာစီရခဲ့ပေမဲ့တိုက်ပွဲအတွင်းအရက်သားထောင်ထဲချီတည်ဆုံခဲ့ရတယ်လို့ဒေသခံ9သိန်းလောက်အိုးအိမ်ဆုံးခွာထွက်ပြေးနေကြပြီးစာဝတ်နေရေးကျန်းမာရေးပညာရေးစတဲ့အခက်အခဲတွေနဲ့ရင်ဆိုင်နေကြရတာလည်းဖြစ်ပါတယ်ဒါအပြင်စစ်ကောင်စီရဲ့လက်နက်ကြီးပစ်ခတ်မှုတွေလေကြောင်းပစ်ခတ်မှုတွေနဲ့မိုင်းခွဲဖျက်ဆီးမှုတွေကြောင့်ဈေးကြောင်ဆေးရုံဘာသာရေးအဆောက်အဦတွေနဲ့ဌာနဆိုင်ရာအဆောက်အဦ150ကျော်ပျက်စီးခဲ့တယ်လို့ AA ရဲ့တနည်းပြထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒါအပြင်ရခိုင်ပြည်တွင်းကဒေသခံတွေရဲ့နေစဉ်ကူတန်းရောင်းဝယ်သွားလာရေးအတွက်အရေးပါတဲ့တံတား30နီးပါးကိုလည်းစစ်ကောင်စီကမိုင်းခွဲဖျက်ဆီးခဲ့တယ်လို့ AA ထုတ်ပြန်ချက်မှာရေးသားထားပါတယ်။စစ်ကောင်စီအနေနဲ့ရခိုင်ပြည်နယ်အတွင်းကုန်စည်စစ်ဆင်မှုတွေနဲ့ခီးတွာလာမှုတွေကိုတိုက်ပွဲစတင်ခဲ့တဲ့နေ့ကနေအခုအချိန်ထိပိတ်ထားဆဲဖြစ်ပြီးဖုန်းအင်တာနက်နဲ့လျှက်စစ်မီးတွေကိုလည်းဒီကနေ့အထိဖျက်ထောက်ထားဆဲဖြစ်ပါတယ်။ဒါ့အပြင်ရခိုင်ပြည်နယ်အတွင်းမှာအခြေခံစားသောက်ကုန်ဆေးဝါး73စီတွေနဲ့အလုတ်ကန်အခွင့်လန်းတွေလည်းရှားပါနေသလိုဘဏ်လုပ်ငန်းတွေလည်းရပ်တန့်နေတာကြောင့်ငွေသားရှားပါမှုပြဿနာတွေနဲ့ပါရင်ဆိုင်နေကြရတာပါ။တိုက်ပွဲတွေကြောင့်ရခိုင်မှာအရက်သား1000ကျော်ထိခိုက်ဒေဆုံးဒဏ်ရာရခဲ့တယ်လို့ဒေသခံ9သိန်းလောက်နေရဲစွန့်ခွာထွက်ပြေးနေရတယ်လို့ဒေသခံတွေကပြောပါတယ်မြန်မာနိုင်ငံမှာ2023-2024အချက်အလက်ကောက်ယူမှုတွေအရာရခိုင်ပြည်နယ်ရဲ့စီးပွားရေးဟာလဲပတ်မှုလုံးဝမရှိသလောက်နှီးပါဖြစ်နေတာကြောင့်ဒေသခံ2သန်းကျော်အငက်ပေးဆိုင်မဲ့အနေရရှိနေတယ်လို့ကုလသမဂ္ဂအတွင်းမှချုပ်ရုံးရဲ့လက်ထောက်ပြောခွင့်ရစတက်ဖနီထရန်ဘာလီကနယူးယောက်မြို့ကုလရုံးချုပ်သတင်းစာရှင်းလင်းပွဲမှာပြောထားပြီးဒါဟာကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ် UNDP ရဲ့နောက်ဆုံးထုတ်ပြန်တဲ့စမ်းစစ်ချက်ဖြစ်ပြီးရခိုင်ပြည်နယ်အတွင်းပဋိပက္ခတွေနဲ့ပတ်သက်လို့အထူးပြုဖော်ပြထားပါတယ်ခင်ဗျာ
ကုစံကျော်ပြောပြသွားတာပါခုဆက်လက်ပြီးတော့ကချင်ရှမ်းမြောင်းနယ်တရုတ်နယ်စပ်အခြေအနေကိုတင်ပြပါအောင်မယ်မြန်မာနိုင်ငံနဲ့ထိစပ်နေတဲ့နယ်စပ်ဂိတ်တွေကိုတစ်ဖက်သက်ပိတ်ထားတဲ့တရုတ်ဟာယူနန်အတွက်အရေးပါတဲ့နယ်စပ်ဂိတ်တချို့ကိုပြန်ဖွင့်ခြင်းနဲ့အရေးအယောင်တွေမြင်နေရတယ်လို့ကချင်ရှမ်းမြောက်ဒေသခံတွေကပြောဆိုပါတယ်အကြောင်းကတော့မြေရှားတပ်ထုအပါအဝင်တရုတ်အကျိုးစီးပွားတချို့ကိုတော်လှန်ရေးတပ်ဖွဲ့တွေကတံပြန်ပိတ်လိုက်တာကြောင့်ဖြစ်ပါတယ်ရန်ကုန်ကပေးပို့ထားတဲ့သတင်းကိုကိုစုံဝင်းနိုင်ကပြောပြပါမယ
်ကချင်ပြည်နယ်မှာအပြည့်အခတ်တွေရက်စဲပြီးအခုသတင်းပတ်ထဲမှာမြေရှားတပ်ထုကိုပြန်ပြီးတင်သွင်းလို့ရအောင်မြန်မာဘက်ကလက်နက်ကိုင်အစုအဖွဲ့တွေနဲ့တရုတ်ကညှိနှိုင်းနေတယ်လို့တရုတ်အွန်လိုင်းသတင်းဆောင်ပါတချို့မှရေးသားထားပါတယ်။တရုတ်ကဒီနေ့ကိုမြေရှားတပ်တုတန်ချိန်4000နီးပါးမြန်မာကနေရနေတာဖြစ်ပါတယ်။ဒါကြောင့်နေဇက်ဂိတ်တွေကိုတရုတ်ကပြန်ဖွင့်ပေးပြီးတချိန်ထဲမှာပဲတူတူတိတ်တိတ်ဂျားဝင်ညှိနှိုင်းပေးနေကြောင်းကချင်အရက်ဖက်အဖွဲ့တချို့က VOA ကိုပြောပါတယ်။လက်ရှိအခြေအနေမှာစီမံကိန်းကိုတရုတ်ဘက်ကပြန်ဆဖို့တွန်းအားပေးနေတာကိုလက်မခံကြောင်းလည်းကချင်အရက်ဖက်အဖွဲ့ဝင်တဦးကပြောပါတယ်။
ဒီလိုရှိကြတာရှင်စနစ်မှာတော့ဒါစီမံကိန်းမှာပေါ့နော်လုံဆောင်မှုမတင်ဘူးပေါ့။ဒါနေတိုင်းရင်းသားနဲ့ဒီဒူလီကျအကျိုးစီးရဲ့အသက်မွေးဝမ်းကြောင်းတို့ရဲ့အသိပညာသင်ချူတက်မှုဒါတွေမှာအကျိုးတရရရှိတဲ့ဒီ bottom up project ပေါ့နော်ဒီလိုမျိုးစီမံကိန်းတွေပဲသွားတင်တာပေါ့နော်။ဆိုတော့ဒီကျမတို့လက်ရှိမှာအကျိုးအမြင်ရနေတဲ့ခုံရည်နဲ့ကုမ္ပဏီနဲ့
မြေရှားထွက်တဲ့နေရာအများစုကိုရရှိထားတဲ့ကချင်လွတ်မြောက်ရေးတပ် KNA ကတော့တရုတ်ရဲ့ဆွေးနွေးမှုကိုလက်မခံသလိုနေဇက်ဂိတ်တွေကိုလည်းတံပြန်ပိတ်လိုက်တယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်နေပါတယ်။မြေရှားတူးဖော်ရေးလုပ်ွက်တွေကို KNA ကထိန်းချုပ်လိုက်ပေမဲ့တရုတ်အတွက်တော့ကြီးကြီးမားမားထိခိုက်မှုရှိမှာမဟုတ်ဘူးလို့တရုတ်ဘက်ကသတင်းတွေကတုံ့ပြန်ထားပါတယ်။အကြောင်းကတော့တရုတ်မှာအလုံအလောက်တိုးလောင်ထားပြီးဈေးနှုန်းလည်းတည်ငြိမ်နေတယ်လို့China Rare Earth Industry Association တရုတ်မြေရှားတပ်ထုတူဖော်ရေးအသင်းကိုကိုကားဖော်ပြထားတာပါ။နိုဝင်ဘာလ17ရက်က Dysprosium Oxide ဒဏ်ကိုရွံငွေတန်း 1.84 ရှိတယ်လို့ဆိုပါတယ်။ဒီဈေးကအောက်တိုဘာလ23ရက်ကပေါက်ဈေးနဲ့အတူတူပဲလို့တုံ့ပြန်ထားတာပါ။ ရှမ်းမြောက်ကနေဇက်ဂိတ်တွေမှာတော့မြန်မာဘက်ပို့မဲ့ကုန်ပစ္စည်းမှန်သမျှတရုတ်ကပိတ်ထားတော့ဖြစ်ပါတယ်။မူဆယ်မြို့ကဂိတ်တွေမှာမြန်မာဘက်ကလူအဝင်အထွက်ကိုခွင့်ပြုထားပေမဲ့လူပေါ်ပါတဲ့အဝတ်အစားကလွဲလို့ဘာပစ္စည်းမှမြန်မာဘက်ကိုယူလာလို့မရပါဘူး။မူဆယ်မြို့ကရှမ်းပြည်မြောက်ပိုင်းမှာတခုတည်းကျန်တဲ့စစ်ကောင်စီထိန်းချုပ်ထားတဲ့မြို့လည်းဖြစ်ပါတယ်။ဒါကြောင့်73စီကိုတရုတ်ကပေးနေတော့ဖြစ်ပေမဲ့တလီတာကိုကြက်1000ကျော်ပေးဝယ်ရကြောင်းဒေသခံတဦးက VOA ကိုပြောပါတယ်။
ကျွန်တော်တော့ကာသမာဆိုတော့လေအခုလောလောဆယ်ခိုင်းတာမှာကျွန်တော်တို့သိတာကခက်ခက်ဖြစ်နေတယ်ဥပမာပရိသတ်တောင်အာမောင်ကိုသေးနေပေါ့နော်သူတိုင်းကဖွင့်တော့ဖွင့်ပေးတယ်ဒါပေမဲ့ပရိသတ်တောင်ဒီဘက်ကပဲလာတာပဲဒီလူတွေသုံးခုကတော့ဒီရတော့ဆိုင်တိုင်းရှိတယ်ဗျဒါနဲ့ဘာအဲ့ဒီပေါ့ဆက်တာမရောက်နိုင်တာပေါ့ဗျဒါပါပဲအခုအဲ့လာကြမှုကျွန်တော်တို့တောင်မှာကုန်ပြီးတဲ့တောင်ကူကခက်ခဲသွားတော့စားထောက်ရည်နည်းနည်းနည်းနည်းလဲသွားတာပေါ့ဗ
ျကချင်းပြည်နယ်မှာ KNA နဲ့ပူးပေါင်းအဖွဲ့တွေကနေမည်အများပြားကိုအော်တိုဘာလာအတွင်းသိမ့်ပိုက်ရရှိထားပြီးတဲ့နောက်တရုတ်ကနေဇာဂိတ်အများအပြားကိုတစ်ဖက်သက်ပိတ်ခဲ့ပါတယ်။အလားတူရှမ်းပြည်နယ်တစ်လျှောက်ကနေဇာဂိတ်တွေမှာလည်းမြန်မာဘက်ကအိမ်သုံးလျှက်စစ်ပစ္စည်းအပါအဝင်လုံခြုံရေးသုံးပစ္စည်းနဲ့အဝတ်အထည်တွေမတည်ကြဖို့တရုတ်ဘက်ကအထူးကြံ့မှတ်ထားတာဖြစ်ပါတယ်ခင်ဗျာ
။ဆက်လက်ပြီးတော့အိုးဘိုထောင်ကအခြေအနေကိုတင်ပြပါောင်းမယ်။အိုးဘိုထောင်မှာအချင်းချခံတရတဲ့ NLD ဆူရလက်တဲ့ဘိုးဘန်ဒုဥက္ကဋ္ဌဥပဘုံငယ်ဟာအစာရင်ယောဂအပြင်းအထန်ခံစားနေရလို့ပြီးခဲ့တဲ့ဂျပန်ကထောင်ပြင်တွက်ပြီးစေကူတာမှုခံယူခဲ့ရတယ်လို့နှိစက်သူတွေကပြောပါတယ်။အိုးဘိုထောင်မှာပဲအချင်းချနေရတဲ့လျှက်စစ် NLD မန္တလေးတိုင်းလျှက်စစ်ဝင်ကြီးဦးဇာနေအောင်ကလည်းကင်းစားဝေဒနာခံစားနေရပါတယ်။အချင်းတောင်တွေထဲမှာကျန်းမာရေးဆောင်ရှောက်မှုအားနည်းတယ်လို့လူအခွင့်ရေးအချင်းသားအခွင့်ရေးတွေချုပ်ပေါက်ခံနေရတယ်လို့အချင်းသားများကွန်ရက်ကပြောပါတယ်။ရန်ကုန်ကပေးပို့ထားတဲ့သတင်းကိုမဆုမွန်ကပြောပြပါမယ်။
မန္တလေးတိုင်းဥပိုထောင်မှာအကျဉ်းချခံရတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီ NLD အစိုးရလက်ထက်ဗဟိုဘဏ်ရဲ့ဒုက္ခရအဖြစ်တာဝန်ယူခဲ့သူထောင်နဲ့အနှစ်20ကျော်ချခံထားရတဲ့ဥပိုဘုံငယ်ဟာပြီးခဲ့တဲ့နိုဝင်ဘာလ12ရက်နေ့ကဘိုက်အောင်ဝေဒနာကိုပြင်းထန်စွာခံစားခဲ့ရတာမို့လို့ဥပိုထောင်ကနေမန္တလေးအထွေထွေယောဂါကုဆေးရုံကြီးမှာဆေးကုသမှုခံယူခဲ့ရတာဖြစ်ပါတယ်။သူခံစားနေရတဲ့အစာအိမ်ယောဂါကြောင့်အစာအိမ်မှန်ပြောင်းကြည့်ခဲ့ရပါတယ်လက်ရှိမှာတော့သူ့ကိုအိုးဘိုအချင်းအောင်ကိုပြန်ပြီးတော့ပို့ဆောင်ခဲ့တယ်လို့အဲ့ဒီနီးစပ်သူကပြောပြပါတယ်မိသားစုတွေကတော့အချင်းအောင်ထဲမှာဥပဘုံငယ်ရဲ့ယောဂပို့ပြီးတော့ဆိုးဝါးလာမှာကိုစိတ်ပူနေကြတာပါဥပဘုံငယ်ကိုစစ်ကောင်စီကအာဏာသိမ်းခဲ့တဲ့2021ခုနှစ်ဖေဖော်ဝါရီလကတည်းကဖမ်းဆီးခဲ့တာဖြစ်ပြီးတနှစ်ကျော်အကြာမှာတော့2022ခုနှစ်မေလမှာအဂတိလိုက်စားမှုပုံမှန်နဲ့အမှုဖွင့်ခဲ့ပြီးတော့သူ့ကိုထောင်နဲ့အနှစ်20ချမှတ်ခဲ့ပါတယ်မန္တလေးဥပိုထောင်မှာအကျဉ်းချခံရတဲ့ NLD အစိုးရလက်ထက်မန္တလေးတိုင်းလျှက်စစ်ဝင်ကြီးအဖြစ်တာဝန်ယူခဲ့သူဦးဇာနီအောင်ကလည်းကြမ်းမာရေးမကောင်းဘူးလို့မိသားစုနဲ့နှိစက်သူကပြောပါတယ်ဦးဇာနီအောင်ဟာမှဲ့ကန်ဆာဝေဒနာကိုခံစားနေရတယ်လို့သူကအခုလိုပြောပြပါတယ
်ကိုဇာနီက27ရက်ထွက်မှာတဲ့နဲ့ဒါပေမဲ့သူကလည်းပြောရခက်တာပဲသူကလည်းကင်ဆာပဲဒါပေမဲ့သူကမှဲ့ရဖြစ်တဲ့ကင်ဆာဆိုတော့မျက်လုံးထိခိုက်နိုင်တယ်ဗျအဲ့ဒါကြောက်ရတာလေလုံးနဲ့နေရအောင်ထောင်ထဲရောက်တဲ့အခါကျတော့နေရတာစိတ်ချမ်းသာကြမရှိဘ
ူးဦးဇာနီအောင်ကိုအိုးဘိုအချင်းထောင်ထဲမှာစစ်ကောင်စီကထောင်ထဲ၈နှစ်ချမှတ်ထားတာပါသူဟာစီးကြိုသွေးတိုးနှလုံးသွေးကြောကျဉ်ရောဂါခံစားနေရပါတယ်ထောင်ထဲဆေးရုံမှာဆေးကုသတာမတက်တာလို့မန္တလေးဆေးရုံကြီးကိုတင်ပို့ပြီးတော့ကုသတဲ့အချိန်မှာပဲသူ့မှာကန်ဆာရောဂါဖြစ်နေတာကိုသိခဲ့ရပါတယ်လက်ရှိမြန်မာနိုင်ငံတဝန်းနိုင်ငံရေးအကျဉ်းသားတွေကိုထိန်းသိမ်းထားတဲ့ကျဉ်ထောင်တွေထဲမှာကျမ်းမာရေးစေကူတာမှုလုံလောက်စွာမရတာထိရောက်တဲ့လိုအပ်တဲ့စေဝါတွေမပေးတာတွေရှိတာကြောင့်ကျမ်းမာရေးစောင့်ရှောက်မှုအထူးလိုအပ်နေတဲ့အကျဉ်းသားတွေမှာအချိန်မီစေကူတာခွင့်မရဘူးလို့နိုင်ငံရေးအကျဉ်းသားများကွန်ရက်ကဥတိုက်ထွန်းကပြောပါတယ်ဒီလိုနိုင်ငံရေးအကျဉ်းသားတွေရင်ဆိုင်နေရတဲ့စိုးဝါတဲ့အခြေအနေတွေကိုနိုင်ငံတကာဘက်ကလည်းမျက်ကွယ်မပြုထားဘူးအချိန်မီတက်မှတ်နိုင်ဖို့လှုံ့ဆော်ပေးဖို့လိုအပ်နေပါတယ်လို့သူကပြောပါတယ်
ထောင်ထဲမှာကျွန်တော်တို့အကျဉ်းသားတွေကိုစေဝါဆောင်ရှောက်မှုလောက်ဆောင်ပေးရမယ့်အခြေအနေမပြည့်ရတဲ့လူသားတွေတိစုံမှုတွေဖြစ်နေရပေါ့နော်အဲ့တော့လက်ရှိအကျဉ်းထောင်တွေမှာလူတိုင်းအခြေခံရရှိတဲ့အသက်ရှင်တန်ပိုင်ခွင့်ပေါ့နော် Rise to Life ဆိုတဲ့အချက်ရှုံးဆုံးနေတယ်လို့ကျွန်တော်တို့ပြောလို့ရတဲ့အခြေအနေတခုဖြစ်ပါတယ်ခင်ဗျာလက်ရှိနိုင်ငံကအနေနဲ့တော့ကျွန်တော်တို့စစ်ကောင်စီပေါ်မှာရောအကြီးအကဲဌာနပေါ်မှာရောထိရောက်တဲ့အယူဆောင်ရွက်မှုတွေဖိအားပေးမှုတွေမပြုလုပ်နိုင်သေးဘူးလို့တော့ကျွန်တော်တို့မြင်နေပါတယ်နိုင်ငံကအနေနဲ့လည်းအကျဉ်းထောင်တွေကိုကူညီဆောင်ရှောက်မှုတွေဒီထက်ပိုပြီးမှပေးဖို့လိုအပ်တယ်လို့ကျွန်တော်တို့ကတော့ပြောချင်ပါတယ်လက်ရှိအချင်းထောင်ထဲမှာနိုင်ငံရေးကျင်းနာချင်းတို့2000ကျော်လောက်ဟာဖမ်းဆီးခံထားရတယ်မိသားစုဝင်တွေဟာဖမ်းဆီးခံထားရတယ်မိမိတို့ရဲ့မိသားစုဝင်တွေအတွက်ကိုအပြင်မှာပေါ့နော်အထွေထွေချက်တွေရင်ဆိုင်နေရတဲ့ခြေတွေကပို့ဆောင်နေရတာဖြစ်ပါတယ်ဒါကြောင့်မို့လို့အချင်းထောင်ထဲမှာရှိတဲ့နိုင်ငံရေးကျင်းနာချင်းတို့ကိုကူညီဆောင်ရှောက်မှုတွေပေးနိုင်ရေးပေါ့နော်နိုင်ငံတကာက လှူဆောင်နေတယ်လို့ကျွန်တော်အနေနဲ့တော့အဲတောင်းလဲတောင်းဆိုခြင်းပါတယ်အကြံလည်းပြုခြင်းပါတယ်ခင်ဗျာ
မြန်မာနိုင်ငံမှာစစ်တပ်အာဏာမသိမ်းခင်တုန်းကတော့အကျဉ်းထောင်တွေကိုနိုင်ငံတကာလူ့ခွင့်ရေးအဖွဲ့တွေလူ့ခွင့်ရေးကော်မရှင်တွေကကွင်းဆင်းပြီးတော့ကြည့်ရှုတာအကျဉ်းသားတွေနဲ့တွေ့ဆုံစကားပြောတာတွေရှိခဲ့ပြီးတော့လိုအပ်တာတွေကိုပြုပြင်နိုင်ခဲ့ပါတယ်အာဏာသိမ်းခဲ့ပြီးတဲ့နောက်ပိုင်းမှာတော့ဒီလိုအခြေအနေတွေမရှိတော့ပါဘူးအာဏာသိမ်းပြီးတဲ့နောက်ပိုင်းထောင်ထဲမှာဖမ်းဆီးထိန်းသိမ်းတဲ့သူတွေကိုဖိနှိပ်တာအပြင်အကျဉ်းသားတွေရဲ့ကျန်းမာရေးကိုစေကူသားခွင့်မပေးတာစေဝါမလုံလောက်တာနေထိုင်စားသောက်ရေးခက်ခဲအောင်လုပ်တဲ့အကျက်တဲတွေကိုနိုင်ငံရေးအကျဉ်းသားတွေခံစားနေရပါတယ်လို့ပြန်လွတ်မြောက်လာသူတွေကပြောပါတယ်နိုင်ငံရေးအကျဉ်းသားများကူညီဆောက်ရှောက်ရေးအသင်း AAPBB ရဲ့ထုတ်ပြန်ချက်အရအာဏာသိမ်းပြီးတဲ့3နှစ်ကျော်ကာလအတွင်းမှာနိုင်ငံတဝန်းဖန်ဆီးခံထားရသူက3000နီးပါးရှိပြီးတော့အဲ့ဒီထဲက2000ကျော်ကတော့ထိန်းသိမ်းခံနေရဆဲဖြစ်ပါတယ်စစ်ကောင်စီကတော့ AAPB ရဲ့ထုတ်ပြန်ချက်ကခြေကားလို့နဲ့စည်ရင်နေတာဖြစ်တဲ့ဆိုပြီးတုံ့ပြန်မိမဲ့ABB ကတော့ဒါဟာကောက်ယူနိုင်တဲ့အရေးအတွက်ပဲဖြစ်ပြီးတော့တကယ်လက်တွေ့မြေပြင်မှာဒီထက်ပိုများနိုင်ပါတယ်လို့တုံ့ပြန်ထားပါတယ်ရှင်
။မဆုမွန်ပြောပြသွားတာပါခင်ဗျာ
။ VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ။ VOA Telegram စာမျက်နှာလိပ်စာ t.me/burmeseviewnews မှာ join လုပ်ပြီးတော့ချိတ်ဆက်လိုက်တာနဲ့ထိတ်တန့်ရောက်တဲ့တွင်တွေကိုဖြန့်ချိချိန်နဲ့တပြိုင်နက်တည်းရရှိနိုင်ပါပါ။ VOA Telegram တရားဝင်စာမျက်နှာက VOA Bammy ဆိုတဲ့နာမည်နဲ့ Blue Mark အပြာရောင်အမှတ်လေးပါတာသတိပြုစေချင်ပါတယ်ရှင်။ VOA သတင်းတွေပရိသတ်တွေစီအမြန်ဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ
်။မင်္ဂလာပါခင်ဗျာ။ VOA American အတန်ရဲ့ကြာတာပရိသတ်နဲ့ညဘက် Radio ရုပ်သံအစီအစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်။အခုဆက်လက်ပြီးတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဥောင်ခင်းရဲ့မြမအရေးသုံးသက်ချက်ကျမရေးတိုင်းရင်သတင်းလောအစီအစဉ်တွေကိုတင်ဆက်ပါဦးမယ်။ဥအောင်ခင်ရဲ့မြန်မာအရေးသုံးသက်ချက်အစီအစဉ်မှာဆိုလို့ရှိရင်တော့မြန်မာနဲ့တရုတ်အင်ပါယာဆိုတဲ့ခေါင်းစဉ်နဲ့တင်ပြထားပါတယ်။မြန်မာပြည်ကိုမိမိလက်အောက်ခံပြည်နယ်ဖြစ်တရုတ်အစိုးရအဆက်ဆက်စိတ်ကူးယဉ်လာတာအနှစ် 2000 ကျော်ရှိသွားပြီဖြစ်ပါတယ်။အခုတော့တရုတ်ရဲ့စိတ်ကူးယဉ်အိမ်မက်တွေအကောင်အထည်ပေါ်လာဖို့အလားအလာရှိနေကြောင်းဥအောင်ခင်ကရေးသားတင်ပြထားပါတယ်။
လွတ်လပ်တဲ့မြန်မာနိုင်ငံတော်ရဲ့ပထမဆုံးဝန်ကြီးချုပ်ဦးနုဟာ1954ဒီဇင်ဘာလမှာတရုတ်ပြည်ကိုသွားရောက်လေပတ်ပါတယ်။ဒီဇင်ဘာ10ရက်နေ့အခမ်းအနားမှာပြောတဲ့ဦးနုရဲ့မိန့်ခွန်းဟာပတ်သားဖို့ကောင်းပါလေ။မြန်မာပြည်ထဲတရုတ်တွေဝင်ပြီးနှောက်ရှက်မှာကိုမိမိအလွန်စိုးရင်ကြောင်းမြန်မာပြည်လူနိုင်ငံငယ်ကလေးဟာတရုတ်ပြည်တွင်ရေးမှာနှောက်ရှက်နိုင်စွာရှိမှာမဟုတ်ကြောင်းအကယ်၍မြန်မာကတရုတ်ပြည်တွင်ရေးမှာဝင်ရောက်ဆွတ်ဖက်မယ်ဆိုရင်တောင်စိတ်ကလေးတကောင်ကဆင်းအုပ်ကြီးတဲ့ဝင်သွားသလိုဖြစ်နေတာကြောင့်ဆင်းတွေအမိခတ်လျုံနဲ့စိတ်ကလေးဟာကြေပြက်သွားမှာဖြစ်ကြောင်းစသဖြင့်တရုတ်မြန်မာဆက်ဆံရေးအတိုင်းအတာကိုပေါ်လွင်စေဖို့ဦးနုကစိတ်နဲ့စင်ကိုဥပမာပေးပြီးပြောသွားပါတယ်တရုတ်လက်အောက်ကမြန်မာပြည်ကိုအင်္ဂလိပ်ကလူယူသွားတယ်လို့ခေတ်သစ်တရုတ်ခေါင်းဆောင်တွေကယုံကြည်ပါတယ်ရှင်းဘရင်ရဲ့အမြင်အတိုင်းတရုတ်အမျိုးသားဝါဒီနဲ့တရုတ်ကွန်မြူနတီတွေကလည်းမြန်မာပြည်ကိုရှုမြင်ပါတယ်။တရုတ်သမ္မတနိုင်ငံကိုတည်ထောင်သူစွန်ရဲစင်1924ကရေးတဲ့စာတမ်းမှာမြန်မာပြည်ကိုတရုတ်လက်အောက်ခံနေအဖြစ်ဖော်ပြထားပါတယ်။အနာမယမီ1939နိုဝင်ဘာလ15ရက်နေ့မှာတက်ဝေတဲ့မော်စီတုံးရဲ့တရုတ်ကွန်မြူနတီပါတီနဲ့တရုတ်တော်လှန်ရေးဆိုတဲ့စာရမ်းမှာမြန်မာဘူတန်နီပေါ်ကိုရီးယားထိုင်ဝမ်ကိုတရုတ်လက်အောက်ခံနယ်မြေအဖြစ်ဖော်ပြထားပါတယ်1950ဒီဇင်ဘာလမှာတရုတ်ကွန်မြူနတီအစိုးရတက်ဝေတဲ့မြေပုံမှာဗမော်မျိုးမြောက်ပဲ့နယ်မြေအားလုံးတရုတ်ပြည်ထဲထည့်ထားတာတွေ့ရလို့မြန်မာအစိုးရကကန့်ကွက်တော့မြေပုံဟောင်းကိုမပြင်ဘဲထုတ်ဝေမိတာလို့တရုတ်အစိုးရကပြန်ကြားပါတယ်ဒါပေမဲ့တရုတ်အစိုးရထုတ်တဲ့1953မြေပုံမှာလည်းမြစ်ကြီးနားမြို့မြောက်ဘက်နယ်မြေအားလုံးကိုတရုတ်ပြည်ထဲထည့်ထားပြန်တာတွေ့ရပါတယ်။ပြည်သူတရုတ်ပြည်ဝါဒပြန်စာစဉ်က1954နိုဝင်ဘာလမှာထုတ်ဝေပြီးသိပ္ပံအကယ်ဒမီပထဝီပညာရှင်ချန်ရှုပန်ရေးသားတဲ့တရုတ်ပြည်မြေပုံမှာတော့မြစ်ကြီးနားမြောက်ပိုင်းနယ်မြေတွေမကပဲရှမ်းနဲ့ဝနယ်မြေကိုပါတရုတ်ပိုင်းနယ်မြေအဖြစ်ဖော်ပြထားပါတယ်။ဒါရင်မခသေးပါဘူးတရုတ်အစိုးရထုတ်1959မြေပုံမှာလဲနောက်ဆုံးတရုတ်မင်းဆက်ဖြစ်တဲ့ မန်ချူချင်းအင်ပါယာလက်အောက်ခံနေမျိုးကိုပြတ်လာရမှာမြန်မာနဲ့အင်ဒိုချိန်းနားနိုင်ငံတွေပါဝင်နေတာတွေ့ရပြန်ပါတယ်ဒီမြေပုံတွေဟာတရုတ်နယ်ချဲ့ဝါဒနဲ့လူမျိုးကြီးဝါဒကိုအားပေးအားမြောက်ရာမှာအသုံးပြုတဲ့ဝါဒပြန်လက်နဲ့တူပါရှင်းနေပေါင်းများစွာကတည်းကရှိခဲ့တဲ့အတွေးအခေါ်အပြုအမူရင်ချင်းမှုဒလိနဲ့သမိုင်းအစဉ်အလာကိုဘယ်သူကမှစွန့်လွတ်နိုင်မှာမဟုတ်ပါဘူးမြန်မာပြည်လွတ်လပ်ရေးရတဲ့အခါမှာတရုတ်ကွန်မြူနီဟာဘက်ကပကွန်မြူနီနဲ့နေဆက်ကတိုင်းရင်းသားတွေကိုအမျိုးမျိုးခြေလှယ်ပြီးတရုတ်ဩဇာကံဖြစ်အောင်အပတ်တကုတ်ကျိုးပန်းအားထုတ်ပြန်ပါလေမြမစီပွားရေးကိုကျိုးကင်နိုင်ဖို့တရုတ်အစိုးရဘဏ်နှစ်ခုရန်ကုန်မှာတည်ထောင်ပြီးတရုတ်တွေကိုဖောဖောတီတီငွေရင်းထုတ်ပေးခဲ့ပါလေမြမပြည်ကိုလွှမ်းမိုးဖို့1948က1988အထိအနည်း40တရုတ်ကကျိုးပန်းခဲ့ပေမဲ့မှန်းချက်နဲ့နှမ်းတွဲမကိုက်ခဲ့ပါဘကပနဲ့မကြာခဏတိုက်ပွဲဖြစ်ကြတဲ့အတွက်ဗမာစစ်ဗိုလ်တွေခောက်ဆွဲစားခြင်းစိတ်တောင်မရှိကြတော့ပါဘူးနဝတ္တနာအဖခေရောင်းမှာအရင်ကကြိုးစားလာခဲ့တာတွေအောင်မြင်ပုံရပါတယ်အနာတိမြဲရေးကလွဲပြီးအခြားမူဝါဒလမ်းစဉ်မရှိတဲ့ဗမာအစိအစိုးရကိုပတ်ဖို့ကြီးကတိတ်သဘောကြပါတယ်အစင်းရဲဆုံးဖြစ်နေတဲ့ယူနန်စုချွန်နဲ့ဂွေ့ဆောင်စတဲ့ပြည်နယ်တွေတိုးတက်ရေးမှာမြန်မာဟာအရေးကြီးတဲ့အခန်းကဏ္ဍကပါဝင်ပါတယ်မြန်မာပြည်ကိုကုထုံးလုပ်ပြီးအရှိတောင်အာရှနဲ့အိန္ဒိယသမုဒ္ဒရာကိုနယ်ချဲ့ဖို့တရုတ်ကကြံစည်တာဖြစ်ပါတယ်။ဗမာစစ်အုပ်စုဆက်လက်ရှင်သန်ရေးအတွက်တရုတ်ကအရေးကြီးတယ်လို့တရုတ်ပြည်အနောက်တောင်ဒေသတိုးတက်ဖွံ့ဖြိုးရေးမှာဗမာစစ်အစိုးရဟာအရေးကြီးနေပါတယ်။ခရစ်တော်မပေါ်မီ BC 128ခုနှစ်မှာယူနန်ဒေသနဲ့မြန်မာပြည်ဆက်သွယ်နိုင်မဲ့လမ်းကြောင်းကိုတရုတ်အရာရန်ချန်ချင်းဆိုသူကမှတ်တမ်းတင်ခဲ့ဘူးပါတယ်။နောက်တော့အေဒီ226မှာရေးတဲ့စံကူအိုချင်းရိုင်းဂန္ဓဝင်ဝိတ္ထုကြီးတဲ့မှာတရုတ်စစ်သူကြီးချူကိုလျန်ကမြန်မာပြည်ကိုအောင်နိုင်ကြောင်းစိတ်ကူးရင်ရေးသားခဲ့ပါတယ်။ပုဂံပြည်စီကားပုံကိုလင်းဝေးတိုင်တရုတ်ရာဇဝင်မှာမှတ်တမ်းတင်ထားပါတယ်။ဒါပေမဲ့တိုင်းပြည်ရေးရာနားမလည်တဲ့နရပတိလက်ထက်မှာတရုတ်တပ်တွေဝင်တိုက်လို့ပုဂံပြည်ပျက်စီးသွားရပါတယ်။ဒါပေမဲ့တရုတ်မြင့်ဟာပုဂံပြည်နယ်ကိုတိုက်ရိုက်မအုပ်ချုပ်ပဲသူ့အပေါ်မှာတစ္ဆာကနဲ့ဒေတာကမင်းကိုသာအုပ်ချုပ်ခိုင်းပါတယ်။အခုလဲဒီပုံစံအတိုင်းဖြစ်လာအောင်တရုတ်အစိုးရကလမ်းခင်းနေပုံရပါတယ်ခင်ဗျာ
။ဦးအောင်ခင်အပတ်စဉ်တင်ပြရဲမြန်မာအရေးသုံးသပ်ချက်အစီအစဉ်ပြီးမှတော့ကျမ်းမာရေးအစီအစဉ်ကိုတင်ဆက်ပါအောင်မယ်။ဒီတပတ်မှာတော့ရေဘေးဒုက္ခလို့ဒုက္ခတွေကြုံရတဲ့အခါမှာစိတ်ဖိစီးမှုတွေအပြင်းအထန်မဖြစ်အောင်ကာကွယ်ရေးကိုပြောပြထားပါတယ်။မုန်တိုင်းတွေရေကြီးမှုတွေလို့သဘာဝဘေးရန်တွေကြောင့်စိတ်ထိခိုက်မှုတွေမပြင်းထန်စေဖို့စိတ်ပိုင်းဆိုင်ရာရှင်းဦးသူနာပြုစုနည်းတွေလုပ်ပေးသင့်တယ်လို့စိတ်ပိုင်းဆိုင်ရာပညာရှင်တွေကပြောဆိုပါတယ်။ရှင်းဦးသူနာပြုစုနည်းတွေကဘယ်လိုပါလဲ။ဒီကြောင့်ဩစတြေးလျနိုင်ငံ Queensland ပြည်နယ်ဆေးရုံကစိတ်ကျန်းမာရေးအထူးကဆရာဝန်ကြီးဒေါက်တာသက်သေးကိုကိုဝင်းမင်းကမေးမြန်းထားပါတယ်။
โอเคစိတ်ကျန်းမာရေးထက်ကူဆရာဝန်ကြီးဒေါက်တာသက်သေးခင်ဗျာကျွန်တော်တို့မိုးကြီးရေကြီးမှုတွေဖြစ်ပြီးမှဖြစ်နိုင်တဲ့စိတ်ပိုင်းဆိုင်ရာထိခိုက်မှုတွေကြောင်းပြီးခဲ့တဲ့တစ်ပတ်ကပြောခဲ့တာမှဆရာရေအခုလို့ဖြစ်ရတဲ့အကြောင်းရင်းတွေနဲ့ဘလို့ထိခိုက်နိုင်တာတွေကိုအဓိကပြောခဲ့တာမှပုံမှန်ထိခိုက်နိုင်တဲ့အဆင့်နဲ့ပြင်းထန်တဲ့အဆင့်ဆိုပြီးခွဲပြောခဲ့တော့ဒီတစ်ပတ်တော့ဆရာရေအခုလို့ဒီပြင်းထန်တဲ့အဆင့်ကိုမရောက်အောင်ကာကွယ်နိုင်ရေးကိုအဓိကပြောမှာမို့ဒီပြင်းထန်တဲ့အဆင့်မှာအိမ်မရတာများလာတာနောက်တက်သေးချင်တာနဲ့ပူဆွေးတော့ကစတိုက်ဖြစ်လာတာတွေအပြင်နောက်ထပ်စိုးရတာရှိသေးလားဆရာကြီ
းရှိတယ်ခင်ဗျာအဲ့ဒီအနေမှာထပ်ပြီးတော့တစ်ဆင့်ပြောရရင်တော့လရီကြားလာတယ်ကျွန်တော်ပြောတဲ့ဒီ normal ပေါ့နော်ပုံမှန်ဒီစိတ်ခံစားမှုတွေမပြောက်ဘူးပူဆိုးတဲ့စိုးလာရင် depression ဆိုတာဝင်လာတယ်ကျွန်တော်တို့စိတ်ချယောဂတွေရလာတယ် anxiety ဟလာ panic anxiety ဆိုတာဒီစိတ်ဘူဘင်တော့ကဒီကြောက်ကြရဖြစ်တဲ့တော့ကယောဂါတွေဝင်လာတယ်အဲအဲ့ဒီမှာအဆိုးဆုံးကတော့ PTSD ပဲ post traumatic stress disorder ဆိုတာကကျွန်တော်တို့ဒီစိတ်တံရစိတ်ဖိစီးမှုယောဂါပေါ့အဲ့ဒါမျိုးကတော့ကျွန်တော်တို့အဆိုးဆုံးပဲဆိုတော့ခုနကပြောတယ်ဒ ဒီစိတ်ချယောဂါတို့စိတ်ပူပန်ယောဂါတို့စိတ်ဒဏ်ရာယောဂါတို့ဖြစ်လာပြီဆိုရင်တော့အဲ့ဒါတော့ဆရာဝန်ပြရမယ်ဆရာဝန်ကဆေးပေးမယ်အကြံပေးမယ်ဆေးကုမယ်အဲ again ကျွန်တော်ပြောလိုတာကမျိုးလေးချက်အရေးကြီးတယ်လူတွေထိရောက်တဲ့ကုသမှုမှန်ကန်တဲ့ကုသမှုရှိရင်ပြန်ကောင်းအောင်ပါပဲ
ဟုတ်ကဲ့ဆရာကြီးဟိုကုသမှုယူရမယ်အစင်မရောက်ခင်မှာပေါ့ဆရာနော်အခုဒီရေကြီးပြီးမှာပဲဒီပုံမှန်ဖြစ်လာတဲ့စိတ်ဆင်းရဲမှုကနေပြီးတော့ဒီပြင်းထန်တဲ့စိတ်ဒုက္ခစိတ်သောကအကြီးအကျယ်ရရှိဇာကုနာပြောတဲ့ပြင်းထန်တဲ့ဆင်ကိုမရောက်ရအောင်ဒီကြားထဲမှာကုညီနိုင်တဲ့အနေအထားစိတ်ပိုင်းဆိုင်ရာအရာပေါ့နော်ပံ့ပိုးပေးနိုင်တဲ့အနေအထားတွေရောရှိလားဆရာကြီ
းရှိတယ်ခင်ဗျအဲ့ဒါကတော့ကျွန်တော်တို့ essential ပေါ့မလုတ်ဆောင်မရမရှိမဖြစ်လုပ်ရမယ်ကျွန်တော်တို့ management ပေါ့ကျွန်တော်တို့ဟိုကုသမှုပဲဗျာဆိုတော့အဲ့ဒါကတော့ WHO ဖြစ်ဖြစ်ကျွန်တော်တို့နိုင်ငံတကာမှာဒီသဘာဝဘေးအန္တရာယ် Natural Disaster Mental Health လို့ခေါ်တယ်သဘာဝဘေးအန္တရာယ်စိတ်ချမ်းသာရေးဌာနကြီးတွေကသူတို့မှအခုပဲရှိတယ်နှစ်ခုမရှိဘူးသူတို့မှကျွန်တော်တို့ strategy ဆိုတာကနီးပေါ့နော်ချဉ်းကပ်မှုကုသမှုက PFA လို့ခေါ်တယ်အဲ့ဒါကိုအင်္ဂလိပ်လိုပါနေကျွန်တော်စလိုက်မယ် Psychological First Aid လို့ခေါ်တယ်ပမာလိုပြန်ရင်တော့စိတ်ပိုင်းဆိုင်ရာရှေးဦးသူနာပြုပဲကုထုံးမယ်ဗျာဆိုတော့အဲ့ဒီဟာသူ့ရဲ့ကျွန်တော်တို့စကားလုံးအရာပဲဒီရှေးဦးသူနာပြုစိတ်ပိုင်းဆိုင်ရာကုထုံ
းအော်အဲ့တော့ဒါကလည်းဒီပိုမဆိုးလာအောင်ကာကွယ်တဲ့သဘောဖြစ်ပေမဲ့အခုလိုဒီစိတ်ပိုင်းဆိုင်ရာရှေးဦးသူနာပြုကုထုံးလို့သတ်မှတ်ထားတဲ့သဘောပေါ့ဆရာနော
်ဟုတ်တယ်အဲ့ဒါကတပြီလုံးမှာကျွန်တော်အမြင်ကတော့ခြေခြေပြန့်ပြန့်ပညာပေးပြီးတော့ဒါလောက်ပါပဲ။ So အဲ့ဒါကကျွန်တော်သိတလောက်တော့ဟိုမမိုင်းတော့2011ပေါ့နော်။ဟိုနာဂစ်တီအဲ့ဒါတွေနောက်ပိုင်းမှာပို့ပြီးတော့ခစ်စားလာ။ဆိုတော့ဒါကကျွန်တော်တို့လက်ရှိသဘာဝဘေးအန္တရာယ်စိတ်ကုသမှုကုထုံးမှာအရေးအကြီးဆုံးကုထုံးမယ်။အဲ့ဒါကကျွန်တော်တို့ခုနကစိတ်ပိုင်းဆိုင်ရာရှေ့ဥဒနာပြုအဲ့ဒါလေးကိုကျွန်တော်တင်ပြခြင်းနဲ့ဆရာကြီ
း။ဟုတ်ကဲ့ဆရာပြောပါဆရာ။အဓိကပါတွေပါဝင်လဲဆရာဒီမှာလေ
။ဟုတ်ကဲ့အဲ့ဒီကျွန်တော်တို့ concept ပေါ့အဲ့ဒီရဲ့အယူဆကတော့ဒီကျွန်တော်တို့ human to human ပဲဗျာဟိုပြည်သူကနေပြည်သူကိုကူတဲ့အတိတ်ပဲပါပဲကျွန်တော်တို့ပြည်သူတွေဒုက္ခရောက်တဲ့အချိန်မှာဘေးကိုလှမ်းကြည့်လိုက်ရင် community တွေရှိတယ်ပြည်သူတွေကျွန်တော်တို့ဖွင့်ထားတဲ့ service ပေါ့နော်အဖွဲ့အစည်းတွေရှိတယ်အဲ့ဒါတွေကအကူကြီးဝိုင်းပြီးတော့ပေးရမှာပဲဆိုတော့ဒါက
ဝန်ဆောင်မှုပေးတဲ့အဖွဲ့တွေပေါ့ဆရာနော
်မှန်ပါလေအဲ့ဒါသိအရေးကြီးတယ်အစိုးရလည်းအရေးကြီးတယ်ဝန်ဆောင်မှုကျွန်တော်တို့ pride တာအဖွဲ့တွေလည်းအရေးကြီးတယ်ဒီရရွာမှာရှိတဲ့လူကြီးတွေလည်းအရေးကြီးတယ် anyone လူတိုင်းပေးလို့ရတယ်ဒီစိတ်ပိုင်းဆိုင်ရာရှေးဦးသူနာပြုဆိုတော့အဲ့ဒီမှာကျွန်တော်ထပ်ပြီးတော့အခြေချက်လိုက်ရရင်ကျွန်တော် principles ပေါ့အဓိကအချက်၅ခုရှိတယ်ဆိုတော့အဲ့ဒီ၅ခုကိုကျွန်တော်တောက်လျှောက်လေးပြောပြရစီဟုတ်ကဲ
့ဟုတ်ကဲ့ပြောပါဆရာ
ဟုတ်ကဲ့ပထမဆုံးကတော့ safety ပဲဒီဒီတိနုန်နေနေပြီးတော့မှအသက်ဘေးအန္တရာယ်နဲ့ကြုံတွေ့ရတဲ့အချိန်မှာကျွန်တော်တို့အကူအညီပေးတဲ့လူတွေကသူတို့စိတ်ဖြစ်အောင်ကျွန်တော်တို့လုံခြုံမှုပေးအောင်စောင့်ရှောက်ရမယ်။နေရာလုံခြုံတဲ့နေရာကိုရွှေ့ပေးရမယ်။ကူတဲ့လူလည်းနော်ဒုက္ခမရအောင်ကိုယ့်ကိုယ်ကိုလည်းသတိထားရမယ်ဆိုတော့နံပါတ်1လုံခြုံမှုရှိဖို့လိုတယ်။အဲ့ဒါလုပ်ပေးရမယ်။နံပါတ်2က promoting the calm လို့ခေါ်တယ်။အေးချမ်းမှုစိတ်ချမ်းသာမှုအဲ့ဒါကိုလည်းကယူနာလေးထားပြီးတော့မှကျွန်တော်တို့တအားကြီးကိုပူပူလောင်လောင်သွားမကူညီပဲနဲ့လူကတောကတွေပင်လယ်ဝင်းနေပါတယ်ဆိုတဲ့အချိန်မှာကူတဲ့လူတွေက cool and calm ပေါ့အေးအေးချမ်းချမ်းလေးနဲ့သူတို့ကိုစိတ်ချမ်းသာအောင်ကြိုးစားရမယ်အဲ့ဒါနံပါတ်1နံပါတ်3ကအရေးအကြီးဆုံးကကျွန်တော်တို့တစ်ပင်ဘောကတည့်ရွက်တယ်လို့ပဲဗျာတည့်ရွက်နေတည့်ရွက်ကဆက်ဆက်နေတာဆိုတော့ကျွန်တော်တို့ community လူအဖွဲ့အစည်းမှာကျွန်တော်တို့ connectiveness ဆိုတာချိတ်ဆက်မှုရှိတယ်အဲ့ကြတော့ချိတ်ဆက်မှုရှိအောင်ကြိုးစားပေးရမယ်ဟဲ့လားမိဆုံးဖဆုံးသွားတဲ့ကလေးတွေတိတ်တနာစရာကောင်းတယ်ဒီကလေးတွေကိုသူ့ရဲ့မိသားစုတွေနဲ့ဟဲ့လားမိသားစုဝေးကျင်လဲဝေးမယ်ဒါမှမဟုတ်ဆရာဆရာမတွေလည်းရှိရင်ရှိမယ်သူတို့နဲ့စောင့်ရှောက်ပေးဖို့လိုတယ်ဆိုတော့ကျွန်တော်တို့ချိတ်ဆက်မှုလုပ်ပေးဖို့လိုတယ်နံပါတ်
3ဟုတ်ကဲ့ဆရာဒီရှေးဥဒနာပြုကူထုံးမှုနံပါတ်4နဲ့5ပါဆက်ပြောပြပေးပါလားဆရာ
နံပါတ်4ကအကူအညီပေးတာကြီးမယ်တောက်လျှောက်ပဲကူးနေရရင်လေလာပေါင်းများစွာနှစ်ပေါင်းများစွာမကူညီနိုင်ဘူးကျွန်တော်တို့ဒီရေဘေးတံတင့်တဲ့ပြည်သူတွေမိမိကိုမိမိရက်တည်နိုင်အောင်ကျွန်တော်တို့ self efficiency လို့ခေါ်တယ်ဟုတ်ပြီလုပ်ငန်းလေးလည်းပြန်ဆလို့ရအောင်ဟာလားအသေးလေးပဲဖြစ်ဖြစ်ပြန်လုပ်မယ်ပြန်ကြိုးစားမယ်ပြန်လဲထူထောင်ရေးကိုပြန်ဆမယ်မိသားစုအတွက်ဆိုတဲ့အမျိုးလေ promote ပေါ့အဲ့ဒါလည်းကျွန်တော်တို့ကြိုးစားပေးရမယ် အဲ့တော့ဆုံးကကျွန်တော်ပြောချင်တာတော့တိတ်အကြီးကြီးပဲ installation hopes ကမျောလင်းချက်တွေကိမဲ့သွားရင်လူတွေကဘာမှလုပ်လို့မရတော့ဆိုတော့မျောလင်းချက်တွေလည်းဒီရေဘေးဒုက္ခတွေအတွက်ဟုတ်ပြီဒါကအခက်ခဲဆိုတာကြုံရတယ်အခုညီမဲ့လူတွေရှိတယ်မျောလင်းချက်ကိုကျွန်တော်တို့ထားရမယ်ဆိုတဲ့ဟာအဲ့ဒီ five principle လေးကအရေးကြီးတဲ့ဒီစိတ်ပိုင်းဆိုင်ရာရှေးဥတ္တနာပြုပါပဲ
ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ
ကိုဝင်းမဲဘတ်စင်တင်ပြတဲ့ချမ်းမာရေးအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါစိတ်ဖိစီးမှုနဲ့စိတ်ဓာတ်ကျမှုယောဂါတွေကိုတုံ့ပြန်ဆောင်ရွက်တဲ့အကြောင်းတွေကိုတင်ပြခဲ့တာဖြစ်ပါတယ်အခုဆက်လက်ပြီးတော့တိုင်းရင်သတင်းလောကအစီအစဉ်ကိုတင်ပြပေးပါမယ်တိုင်းရင်သားဒေသတွေကသတင်းအချက်အလက်အဖြစ်အပျက်တွေကိုစူးစီးတင်ပြထားတာပါ Fever Wonder သားတွေကတင်ဆက်ထားပါတယ်
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်သတင်းလွာကကြေဆိုပါရစေ။မြန်မာနိုင်ငံတဝန်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အသံတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါ၊ကျမအာမီပါ။နေဆက်ဒေသတိုင်းသားသတင်းနောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွာမှာနားဆင်ရမှာတွေကတော့ကချင်ပြည်ဖားကားမြို့နယ်ဆိုင်းတောင်ရွာမှာတိုက်ပွဲကာလအတွင်းတည်ဆုံခဲ့တဲ့ရုပ်အလောင်း80လောက်ကိုနယ်မြေရှင်းလင်းခဲ့တဲ့အရဲသားတွေကတကြိုပေးခဲ့ရပါတယ်။ရှမ်းပြည်နယ်တောင်ပိုင်းဖက်ခုံမြို့နယ်မှာစစ်ကောင်စီတပ်ကအရဲသား200ကိုဖမ်းဆီးထားတယ်လို့ကရီနီမျိုးသားများကာကွယ်ရေးတပ် KNDF ကထုတ်ပြန်ပါတယ်။သတင်းလွာတွေထဲမှာတော့ချင်းပြည်ဟာခါမြို့နယ်မှာဖြစ်ပွားခဲ့တဲ့လေးလတာတိုက်ပွဲအတွင်းစစ်ရဟန်းရင်တစည်းကိုပြစ်ချဖျက်ဆီးနိုင်ခဲ့တဲ့အကြောင်းနားဆင်ရဖို့ရှိနေပါတယ်။
ကျမကနန်းဟောင်းမှာရှင်သတင်းတွေကိုကိုရောပန်းနဲ့အတူတင်ဆက်ပေးသွားမှာပါ။ကချင်ပြည်ဖားကတ်မြို့နယ်ဆိုင်းတောင်ရွာမှာတိုက်ပွဲကာလအတွင်းသိမ်းဆုံးခဲ့သူရုပ်အလောင်း80လောက်ကိုနယ်မြေရှင်းလင်းသူအရဲသားတွေကတကြိုပေးခဲ့ရတယ်လို့ဒေသခံတွေကပြောပါတယ်။အဲဒီရုပ်အလောင်းတွေဟာဆိုင်းတောင်ရွာမှာစစ်ကောင်စီတပ်နဲ့ကချင်လွတ်လပ်ရေးတပ်မတော် KIA PDF ပူးပေါင်းတပ်တို့အကြားစက်တမလအတွင်းဖြစ်ပွားခဲ့တဲ့တိုက်ပွဲတွေထဲသိမ်းဆုံးခဲ့တဲ့ရုပ်အလောင်းတွေဖြစ်နိုင်တယ်လို့ဒေသခံတယောက်ကပြောပါတယ်။နိုဝင်ဘာလပထမပတ်တဲ့နေမြင်ရှင်းလင်းရေလုံနေချိန်တည်ဆုံသွားတဲ့ရုပ်အလောင်းတွေနဲ့အယိုးကောင်းတွေကိုတွေ့ရှိခဲ့တာဖြစ်ပါတယ်ဒီရုပ်အလောင်းနဲ့အယိုးတွေဟာတိုက်ပွဲထဲအသက်ခံရတဲ့ပြည်သူတွေ Lucky Man Hotel ကဝန်ထမ်းတွေစစ်ကောင်စီတပ်သားတွေနဲ့ KIA PDF ပူးပေါင်းအဖွဲ့ကတပ်ဖွဲ့ဝင်တွေပါဝင်နေလို့လဲဆိုပါတယ်
ရှမ်းပြည်မြောက်ပိုင်းနောင်ချိုနယ်မန်လေးတိုင်းထက်ကမိုးကုတ်မြို့လူကိုစစ်ကောင်စီတပ်လေးကျောင်းကနေပုံကျဲတိုက်ခိုက်မှုကြောင့်ဒေသခံအယောက်20ကျော်သေဆုံးမှုရှိခဲ့ပါတယ်။နိုဝင်ဘာလ17ရက်ညတကောင်ကျော်အချိန်နဲ့17ရက်နေ့မနေ့အစောပိုင်းကတအားတက် TNL ထိန်းချုပ်ထားတဲ့မိုးကုတ်မြို့ကိုလေးကျောင်းကနေတိုက်ခိုက်မှုကြောင့်ဒေသခံ13ယောက်သေဆုံးပြီး10ယောက်ထိခိုက်ဒဏ်ရာရခဲ့ပါတယ်။နိုဝင်ဘာ12ရက်နေ့နေ့လယ်ပိုင်းမှာတော့စစ်ကောင်စီရဲ့လေးကျောင်းတိုက်ခိုက်မှုကြောင့်နောင်ချိုမြို့ကလက်ဖက်ဆိုင်ပေါ်ပောက်ကွဲခဲ့တာကြောင့်အရက်သားပြည်သူ17ယောက်သေဆုံးခဲ့ပြီးဒဏ်ရာရသူ10ယောက်ထက်မနည်းရှိခဲ့ပါတယ်စစ်ကောင်းဆောင်ဘူချုပ်မှုကြီးမင်းအောင်လှိုင်တရုတ်ခရီးစဉ်ကအပြန်မှာစစ်ကောင်စီရဲ့လေကြောင်းကဘုံကျဲတိုက်ခိုက်မှုတွေဟာနေတိုင်းလုပ်နေတယ်လို့တော်လိုင်းတပ်ဖွဲ့ဘက်ကထုတ်ပြန်ထားပါတယ်
ရှမ်းပြည်တောင်ပိုင်းဖေခုံမြို့နယ်မှာစစ်ကောင်စီတပ်ကအရက်သားနေရာကျော်ကိုဖမ်းဆီးထားတယ်လို့ကရင်နယ်အမျိုးသားများကာကွယ်ရေးတပ် KNDF ကနိုဝင်ဘာလ23ရက်နေ့မှာသတင်းထုတ်ပြန်လိုက်ပါတယ်။ကောက်ရိပ်ပြီးပြန်လာတဲ့ဖေခုံမြို့နယ်ပူချေရွာကဒေသခံတွေကိုစစ်ကောင်စီတပ်စစ်ကြောင်းကနိုဝင်ဘာလ17ရက်နေ့ကဖမ်းဆီးခဲ့တာဖြစ်ပြီးပင်လောင်းမြို့အားကစားရုံမှာထိန်းသိမ်းထားတယ်လို့ဆိုပါတယ်။နိုဝင်ဘာလ4ရက်နေ့ကလည်းပင်လောင်းမြို့နယ်နဲ့ဖဲခုံမြို့နယ်အဆက်ကရွာတွေကိုစစ်ကောင်စီတပ်နဲ့ပအိုးပီတူးစစ်အဖွဲ့ PNO ပူးပေါင်းတပ်ဖွဲ့တွေကစစ်ကြောင်းထိုးလာတာကြောင့်ကရင်နီပူးပေါင်းတပ်တွေနဲ့တိုက်ပွဲဆက်လက်ဖြစ်ပွားနေပါတယ်။
မွန်ပြည်ကြိုက်ထူမြို့နယ်တိန်စရဲမြို့မှာအသက်မပြည့်သေးတဲ့ကလေးနှစ်ယောက်ကိုပြည်သူ့ကာကွယ်တပ်ဖွဲ့ PDF တပ်ဖွဲ့ဝင်တွေဖြစ်တဲ့ဆိုတဲ့ဆွဆွဲချက်နဲ့စစ်ကောင်စီတပ်ကဖမ်းဆီးထားတယ်လို့ဒေသခံတွေကပြောပါတယ်။ဖမ်းဆီးခံရသူတွေဟာပကိုးတိုင်းချွေကျင်မြို့နယ်ဇလုတ်ကြီးရွာမှာနေထိုင်တဲ့အသက်15နှစ်အရွယ်မောင်ခန့်စင်ကူနဲ့အသက်16နှစ်အရွယ်မောင်ထက်အကာဖြူတို့ဖြစ်တယ်လို့နေဆက်သူတယောက်ကပြောပါတယ်။နိုဝင်ဘာ10ရက်နေ့မှာတိန်စရဲမြို့ကနေချွေကျင်မြို့နယ်ဘက်ကိုသွားတဲ့လမ်းမှာစစ်ကောင်စီတပ်သားတွေနဲ့ရဲတပ်ဖွဲ့ဝင်တွေကဖမ်းဆီးသွားတာလို့ဒေသခံတွေကပြောပါတယ်
အိန္ဒိယနိုင်ငံမဏီပေါ်ပြည်နယ်အင်ဖာမြို့အကျဉ်းထောင်ထဲမှာမတရားဖမ်းဆီးချုပ်နှောင်ခံနေရတဲ့မြန်မာနိုင်ငံကစစ်ဘေးရှောင်တွေကိုမီဇိုရမ်ပြည်နယ်ပတ်လွဲပြောင်းရယူနိုင်မဲ့နီးလန်းရှာပေးဖို့ဗဟိုဆိုမီလူငယ်အသင်း CYMA ကမီဇိုရမ်ပြည်နယ်အစိုးရကိုတင်ပြတောင်းဆိုလိုက်ပါတယ် CYMA ဥက္ကဋ္ဌဦးဆောင်ပြီးမီဇိုရမ်ပြည်နယ်ပြည်ထရေးဝန်ကြီးကိုနိုဝင်ဘာလ17ရက်နေ့မနက်ပိုင်းကသူ့ရုံးခန်းမှာတွားရောက်တွေ့ဆုံချိန်အင်ဖာထောင်မှာဖမ်းဆီးချုပ်နှောင်ခံနေရတဲ့မြန်မာစစ်ဘေးရှောင်အရေးကိုထက်တွင်းတင်ပြခဲ့တာဖြစ်ပါတယ်ဒီတင်ပြချက်နဲ့ပတ်သက်ပြီးနီးလန်းရှာပေးသွားမယ်လို့မီဇိုရမ်ပြည်ထရေးဝန်ကြီးကပြန်လည်ပြောဆိုခဲ့ကြောင်းမီဇိုရမ်ဒေသတွင်းသတင်းတွေမှာဖော်ပြထားပါတယ်လက်ရှိအင်ဖာအကျဉ်းထောင်ထဲမှာဖမ်းဆီးချုပ်နှောင်ခံထားရတဲ့မြန်မာနိုင်ငံသား150ကျော်ရှိနေသေးပြီးအများစုကလွတ်ရက်ရှိပြီးဖြစ်ပေမဲ့ပြန်လွတ်မပေးဘဲဆက်လက်ထိန်းသိမ်းခံထားရတာဖြစ်ပါတယ်
တရုတ်မြန်မာနယ်စပ်မူဆယ်မြို့ကနယ်စပ်ကုန်သွယ်ဂိတ်တွေကိုနှစ်ဖက်အာဏာပိုင်တွေကပိတ်လိုက်တယ်လို့မူဆယ်ဒေသခံတွေကပြောပါတယ်။နိုဝင်ဘာ13ရက်နေ့အထိမူဆယ်မြို့ရှိစင်ဖြူဂိတ်ကိုတရုတ်ဘက်ကပိတ်ထားပြီးမန်ဝန်းဂိတ်ကိုမြန်မာဘက်ကပိတ်ထားတယ်လို့မူဆယ်ဒေသခံတယောက်ကပြောပါတယ်။နှစ်နိုင်ငံအာဏာပိုင်တွေကဂုံပစ္စည်းတည်ယူမှုနဲ့ပတ်သက်ပြီးဆွေးနွေးညှိနှိုင်းမှုလုပ်ရကနေအစီအမပြေမှုတွေဖြစ်ပေါ်ခဲ့ပြီးနောက်အခုလိုနယ်စပ်ကုန်သွယ်ဂိတ်တွေကိုပိတ်လိုက်လို့ကုန်သည်တွေအခက်တွေ့နေကြပါတယ်။
ခုဆက်ပြီးသတင်းတော်တွေကိုတင်ဆက်ပေးသွားမှာပါချင်းပြည်ဟာခါမြို့နယ်မှာဖြစ်ပွားခဲ့တဲ့လေးလတာတိုက်ပွဲအတွင်းစစ်ရဟယင်တစည်းကိုပြစ်ခတ်ဖျက်ဆီးနိုင်ခဲ့တယ်လို့စစ်ကောင်စီတပ်သားအယောက်50လောက်လည်းသေဆုံးခဲ့တယ်လို့ CDF ဟာခါကထုတ်ပြန်ပါတယ်အကြောင်းစုံကိုတော့ကိုရောဘတ်ကစုစည်းထားပါတယ
်2024ခုနှစ်ဇူလိုင်လ12ရက်နေ့ကနေနိုဝင်ဘာလ12ရက်နေ့အထိလေးလတာအတွင်းစစ်ရေးအခြေအနေနဲ့ပတ်သက်ပြီးစီတီအက်ဖ်ဟာခါကထုတ်ပြန်ထားပါတယ်ဟာခါကနေကလေးမျိုးကိုဆင်းသွားတဲ့ MI17 ရဟယင်အမိပိုင်းကိုပြစ်ခတ်ဖျက်ဆီးနိုင်ခဲ့တယ်လို့စီတီအက်ဖ်ဟာခါတာဝန်ရှိသူကပြောပါတယ်
ကျွန်တော်တို့တိခတ်တာတော့ဒီကလေးနဲ့ဟာခါကျရတော့ကျွန်တော်တို့ဟာခါစကီဆောင်တဲ့လူဝဲရှိကျွန်တော်တို့ဖွဲ့ပဲရှိတယ်တည့်ရပဲမဟုတ်ဘူးပေါင်းပတ်လောက်ရှိတယ်အဲစစ်မှုတန်းတွေလာတယ်မယ်ဆိုတရင်ချပြီးတော့ကျွန်တော်တို့ဟိုသုံးပတ်လုံးလုံးဟိုဒီဟဲ့ရင်ဆောင်ထားရှိတယ်အဲ့ဆေးလပစေမနေ့ပိုင်းကြီးတော့ပြစ်တုံးကဟိုထိခိုက်တာဖုံးနဲ့ record နဲ့ဗီဒီယိုရေးထားတာရှိတယ်အဲ့ဒါအမီဖက် engine ကိုထိသွားလို့ဟိုဆက်လက်နှုတ်လို့မရတော့ဘူးပြန်လည်းမပြန်နိုင်တော့ဘူးအဲ့ဒါ debut ပြီး media မှာမတင်ထားတာရှိတယ်
ပြခခံရတဲ့ရဟယင်ဟာကလေးမျိုးအထိဆင်းသက်နိုင်ခဲ့ပြီးမဲ့မိပိုင်းအင်ဂျင်ချို့ယွင်းမှုကြောင့်ဆက်နှိုးလို့မရတော့ဘဲပြန်မတက်နိုင်တော့ဘူးဆိုတာအတည်ပြုနိုင်ခဲ့တယ်လို့သူကပြောပါတယ်ဟာခါမျိုးနယ်ထဲမှာပေါ်ဆောင်ခဲ့တဲ့လေးလတာတိုက်ပွဲတွေစစ်ကောင်စီတပ်သား53ယောက်တေဆုံးခဲ့ပြီး14ယောက်တန်ရာရခဲ့ပါတယ်6ယောက်ကိုတော့အရှင်ဖမ်းမိထားတယ်လို့လည်းစစ်တပ်ဟာခါကပြောပါတယ်အောက်တိုဘာလ28ရက်နေ့ကဖြစ်ပွားခဲ့တဲ့ဟာခါမျိုးနယ်ကကင်ကန်စခန်းသိမ်းတိုက်ပွဲမှာလည်းစစ်ကောင်စီတပ်ကဗူမှုအဆင့်အရာရှိတယောက်အပါအဝင်စစ်တပ်ပန်း4ယောက်ကိုဖမ်းမိခဲ့တယ်လို့စစ်ကောင်စီတပ်သား15ယောက်တေဆုံးခဲ့ပါတယ်
ကျန်တော့ဖတ်နေဟိုတပွဲပေါ်လာများရှိတယ်ဒါပေမဲ့ထိရောက်မှုတွေမရှိတာလည်းရှိတယ်တပွဲတစ်ခါလောက်တာနဲ့တယောက်ကျအဲ့လိုလည်းရှိရှိလေးရှိတာပေါ့နော်ဒါပေမဲ့လေးလပိုင်းအတွင်းကတော့ CDM ဆင်းရနေဖြစ်ဖြစ်ကျွန်တော်စခန်းသိန်းတော့ဖြစ်ဖြစ်လက်နက်ခင်းရန်ပေါ့ပြည်သူတို့ရေဟာစကားစားဖက်ချဆုံးတာတွေအရာအကုန်ကျွန်တော်တို့စုပြီးတော့ဟိုအတိအကျ confirm လုပ်တာပဲကျွန်တော်တို့မီဒီယာမှာတင်ထားတာရှိတယ်
ဒါပြင်စစ်ကောင်စီလက်အောက်ခံရဲတပ်သား73ယောက်နဲ့စစ်သား4ယောက်ကလည်းစီတဲ့ဘာခါစီမှာလက်နက်ချအလင်းဝင်ခဲ့တယ်လို့ဆိုပါတယ်တိုက်ပွဲအတွင်းတနက်43လက်သိမ်းဆည်းရရှိခဲ့ပြီးစီတဲ့မလုလာတဲ့စစ်ကောင်စီတပ်သားတွေစီကနေတနက်9လက်နဲ့ဆိုရင်60မမ MA15 နဲ့ M79 အပါအဝင်လက်နက်ခဲယမ်းပေါင်း50ခုရရှိခဲ့ပါတယ်အခုလက်ရှိမှာတော့ထန်တလန်မြို့နယ်အခါထန်တလန်ကြားမှာစစ်ကောင်စီတပ်နဲ့ချင်းလန်းကောင်စီတပ်ဖွဲ့တွေကြားတိုက်ပွဲတွေဆက်ဖြစ်နေပြီးပလန်းနဲ့မင်းတပ်မြို့မှာလည်းချင်းငင်အောင်နဲ့မဟာမိတ်တပ်ဖွဲ့တွေကမြို့သိမ်းစစ်စင်ကြီးမြေပြင်မှာပေါ်ဆောင်နေလို့တိုက်ပွဲတွေပြင်းထန်နေပါတယ်ခင်ဗျာ
စစ်ကောင်စီကဂရီနီပြည်ဖာဆောင်မြို့နယ်တဲကနေရာ၄နေရာလောက်ကိုတရက်အတွင်းမှာ၁၀ကြိမ်ထက်မနည်းဘုံးကျဲတက်ခိုက်ခဲ့တယ်လို့ဂရီနီတမ်ရော KA ကပြောပါတယ်ကျွန်မအမည်ကနေတင်ဆက်ထားပါတယ်နိုဝင်ဘာလ၁၀ရက်နေ့ကစစ်ကောင်စီတပ်ရဲ့ဘုံးကျဲတက်ခိုက်ခဲ့တဲ့အခြေအနေနဲ့ပတ်သက်ပြီးတော့ဂရီနီတမ်ရော KA ရဲ့စစ်ရေးချုပ်ဗမှုကြီးဖုံးနိုင်ကအခုလိုမျိုးပြောပါတယ်
မနေ့ကြီးကရှေ့ကျေပေါ်မနော်သူနေတဲ့နေရာမှာလင်းငါလုံးမကျဲချရရှိတယ်လေတခါကျဲတော့နေလုံးပေါ့တခါနေလောချိုလေးခါကျတော့ထလုံးပေါ့အဲ့လိုရှိလုံးအဲ့လိုမျိုးပေါ့တို့ဘဝတခါလေးနေလုံးရှိတယ်သုံးလုံးရှိတယ်အော်လေးလုံးရှိတယ်အကြီးကနေလုံးပဲအကြီးတော့ဆိုပေါ့ငါရတဲ့လုံးထက်ပဲလုံးရှေ့တနိုင်တုတ်ဆံမှာကဘုတ်ကျဲတယ်ပေါ့တကယ်ထဲအဲ့ဘုတ်ကျဲတဲ့နေရာကအာဝါအောက်ကရရွာနမင်းနမ nakki ye papu ye bo no li ta lui da da na ma che cha le shi de bo na to le ni che da shi de
အဲ့ဒီနေရာတွေမှာတိုက်ပွဲဖြစ်ပွားတာမျိုးမရှိပဲစစ်ကောင်စီတပ်ကဘုံကျဲတိုက်ခိုက်ခဲ့တာလို့ KAC ရေးချုပ်ကပြောပါတယ်စစ်ကောင်စီတပ်ရဲ့ဘုံကျဲတိုက်ခိုက်မှုကြောင့်ဒေသခံတယောက်ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့လည်းဗိုလ်မှူးကြီးဖုံးနိုင်ကဆိုပါတယ
်အဲ့မနေ့ကဟုတ်ဝအောက်ကရရမှာတယောက်ရှက်မိတဲ့အဖိုးကြီးအရွတ်ချလေးပေါ်တော့သူတို့ရောပြကြိထတာပြန်ပြီးတော့ကြိတယ်ပေါ့လေသူတို့ဆီရှော်တယ်မှာပါတော့ဒါမှမဟုတ်ရွာချတော့သူတို့ဆွေးမှုပေါ့ပြန်လဲပြီးတော့အချင်းနေပြဆိုဆက်မလာမပူကျဲတော့သူလည်းနဲ့ထိတယ်ဘာလို့မဆွေးဘာအစလေးပါပဲအဲ့တရားမထိတယ်ချန်နေရတော့ထိခဲ့မှုမရှိဘူးချန်နေရ
ပြီးခဲ့တဲ့နိုဝင်ဘာလ10ရက်နေ့တုန်းကလည်းလွိုက်ကော်မျိုးကနိုကိုးရွာနဲ့တရက်ပင်ရွာတွေကိုစစ်ကောင်စီတပ်ကလက်နက်ကြီးနဲ့ပစ်ခတ်ခဲ့တာကြောင့်အရက်သား4ယောက်တေဆုံးပြီး3ယောက်ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ဒေသခံတယောက်ကပြောပါတယ်ဒါပြင်ရှန်ခရီနီအဆက်ဖေကွန်အရှိတ်ချန်းကကာလာရွာကိုစစ်ကောင်စီတပ်ကလေကြောင်းကနေဘုံကျဲတက်ခိုက်ခဲ့တာကြောင့်အရသာနှစ်ယောက်ထိခိုက်သေဆုံးခဲ့တယ်လို့ခရီနီဂျာကာလာအုပ်ချုပ်ရေးကောင်စီ IEC ရဲ့အတွင်းရေးမှူးနှင့်ဥပညာက RFA ကိုပြောဆိုထားပါတယ်လက်ရှိဘာသာမျိုးနယ်ထဲမှာရှိတဲ့နေရာအတော်များများကိုတော်လှန်ရေးတပ်ဖွဲ့တွေကသိမ်းပိုက်ထိန်းချုပ်ထားပြီးစစ်ကောင်စီတပ်ကအင်အားအနည်းငယ်ပဲရှိတော့တယ်လို့ခရီနီတပ်မတော် KA ပြောပါတယ်အခုဆက်ပြီးတော့သတင်းချင်းချက်ကိုနားဆင်ကြရမှာပါ
ကချင်ပြည်ဖားကမြို့နယ်ဆိုင်းတောင်ရွာမှာတိုက်ပွဲကာလအတွင်းတည်ဆုံးခဲ့တဲ့ရုပ်အလောင်း90ကိုနေမြင်ရှင်းလင်းသူအရတားတွေကတကြိုပေးခဲ့ရပါတယ်။ရှမ်းပြည်တောင်ပိုင်းဖဲခုံမြို့နယ်မှာစစ်ကောင်စီတပ်ကအရတားနေရာကိုဖမ်းဆီးထားတယ်လို့ကရင်နီအမျိုးသားများကကွယ်ရေးတပ် KNDF ကထုတ်ပြန်ပါတယ်။
ရရှိနေခုနားဆင်နေကြတာကတော့နန်ဆက်ဒီတာအတိုင်းသားသတင်းတောက်တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်သတင်းတော်ပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်။ကျမအမီပ
ါ။ VOA ရဲ့ကြာတာပရင်းနေ့ညဘက်အတန်လွင့်အစီအစဉ်ကိုဆက်လက်ကြည့်ရှုနားတော်တာဆင်နေရတာဖြစ်ပါတယ်။အခုဆက်လက်ပြီးတော့သတင်းအချင်းချုပ်တွေကိုမဆုမြတ်မွန်ကပြောပြပေးပါဦးမယ်။
ထိတ်တင်းလာကနှစ်ခုတက်ရောက်ဖို့အတွက်ဒီတောက်အမေရိကတိုက်ကိုဒီကနေ့သွားရောက်မဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်ရဲ့ခီးစဉ်တွင်မှဒီတရုတ်သမ္မတရှီဂျင်ပင်းနဲ့လည်းတွေ့ဆုံမှာဖြစ်ပါတယ်။ပြည်တွင်းနိုင်ငံလီမာမြို့တော်မှာနက်ဖန်တောက်ချာနယ်စနေနေ့မှာကျင်းပမဲ့အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်ရေး APEC ညီလာခံဘေးဘက်မှာအမေရိကန်နဲ့တရုတ်သမ္မတတို့စနေနေ့ကျရင်တီးခြားတွေ့ဆုံမှာဖြစ်တယ်လို့အမျိုးသားလုံခြုံရေးအကြံပေး Jake Sullivan ကပြောပါတယ်။သမ္မတဘိုင်ဒန်အနေနဲ့တရုတ်နဲ့အမေရိကန်ဆက်ဆံရေးဆက်လက်တည်ငြိမ်နေဖို့အရေးကြီးတယ်ဆိုတဲ့အကြောင်းကိုအဓိကထားပြီးတော့တရုတ်သမ္မတကိုပြောမှာဖြစ်တယ်လို့လုံခြုံရေးအကြံပေး Sullivan ကသတင်းတောက်တွေကိုပြောပါတယ်။တခါဒီနှစ်နိုင်ငံပြိုင်ဆိုင်မှုမှာလည်းတာဝန်တီစွာနဲ့ရှေ့တိုးနိုင်ဖို့အတွက်အဆင့်တိုင်းမှာရေရှည်ဆက်သွယ်လမ်းကြောင်းတွေဖွင့်ထားဖို့အထူးသဖြင့်စစ်တပ်ချင်းချင်းကြားဆက်ဆံရေးလမ်းကြောင်းတွေဖွင့်ထားဖို့လိုရဲဆိုတော့အချက်ကိုအလေးထားမှာဖြစ်ပြောမှာဖြစ်တယ်ဆိုပြီးတော့သူကပြောပါတယ်သမ္မတဘိုင်ဒန်ဟာတနင်္လာနေ့အင်္ဂါနေ့တွေကြာရင်တော့ဘရာဇီးလ်နိုင်ငံရီယိုဒီဂျနေရိုမှာကျင်းပမယ့်စီးပွားရေးအင်အားကြီး G20 ထိပ်သီးစည်းဝေးပွဲကိုတက်ရောက်မှာဖြစ်ပါတယ်ရှင်အမေရိကန်ရွေးကောက်ပွဲမှာတော့ဒီ Republican သမ္မတ Donald Trump သမ္မတနေရာအနိုင်ရခဲ့တယ်လို့အထက်လွှတ်တော်မှာရောအောက်လွှတ်တော်မှာပါ Republican အမတ်တွေကအများစုအနိုင်ရသွားပါပြီ Arizona ပြည်နယ်မှာဒီ Republican အောက်လွှတ်တော်အမတ်တွေအများစုနိုင်သွားတယ်လို့မဲရီတွက်တာကြန့်ကြာနေတဲ့ California ပြည်နယ်ကအပိသက်မဲရလတ်တွေထွက်လာချိန်မှာအောက်လွှတ်တော်မှာ Republican အမတ်စုစုပေါင်း218နေရာနဲ့အများစုဖြစ်သွားပါတယ် Democrat ပါတီကတော့အောက်လွှတ်တော်အမတ်နေရာ208နေရာနဲ့လူနာစုဖြစ်သွားပါတယ်အထက်လွှတ်တော်မှာလည်းဒီ Republican အမတ်တွေကအများစုအနိုင်ရခဲ့ကြပါတယ်အခုလွှတ်တော်နှစ်ရက်လုံးမှာ Republican Party ကထိန်းချုပ်နိုင်ပြီဖြစ်လို့ Republican Party ခေါင်းဆောင်တွေအနေနဲ့ Federal အစိုးရပြုတ်ပြင်းရေးအပါအဝင်ဒီရွေးကောက်ခံသမ္မတ Donald Trump ရဲ့ရည်မှန်းချက်တွေအတိုင်းအမြန်ဆုံးလှုပ်ဆောင်မဲ့အလားအလာရှိနေပါတယ်ဗုဒ္ဓနေရုံကတော့သမ္မတဘိုင်ဒန်နဲ့ဒေါ်နယ်ထရမ့်တို့အင်ပြူရာမှာတွေ့ဆုံပြီးတော့အာဏာလွှဲပြောင်းရေးချောမွေ့စေဖို့ကိစ္စတွေဆွေးနွေးခဲ့ပါတယ်ရခိုင်ပြည်နယ်မှာဖြစ်နေတဲ့တိုက်ပွဲတွေကြောင့်ဒီရိုဟင်ဂျာပြဿနာထပ်ပြီးတော့ရှေးကြနေတာနဲ့ပတ်သက်လို့မြန်မာနိုင်ငံဆိုင်ရာပြင်သစ်အထူးသံတမန် Christian Levy နဲ့ Bangladesh နိုင်ငံသားရဲ့ဝန်ကြီး Jashim Uden တို့အင်္ဂါနေ့တုန်းကဆွေးနွေးခဲ့ကြပါတယ်ရှင်
တရင်ချင်းချုပ်တွေကိုမတ်စုမြန်မွန်ပြောပြသွားတာဖြစ်ပါတယ်ဒီကနေ့တန်လွဲစီစဉ်တွေကိုထုတ်လုပ်နိုင်ဖို့တာဝန်ယူခဲ့သူတွေထဲမှာအစီအစဉ်ထုတ်လုပ်ရေးမှုကအလိမ္မာဖြစ်ပါတယ်အတန်ပတ်နဲ့ရုပ်သံအင်ဂျင်နီယာတွေကတော့ရှောက်ကန်ချင်းနဲ့ TN1 တို့ဖြစ်ပါတယ်ဒီကနေ့ကြာတာပရိနေညာပဲအတန်လွဲအစီအစဉ်တွေလည်းဒီမှာတင်ပေးပြီးဆုံးပြီဖြစ်ပါတယ်ကျွန်တော်ကတော့အစီအစဉ်မှုဖြစ်တာဝန်ယူခဲ့သူဇော်မိုးဇော်ဖြစ်ပါတယ်ကျွန်တော်တို့ရဲ့အတန်လွဲအစီအစဉ်တွေကိုကြည့်ရှုနားတော်တာဆင်တဲ့အတွက်ကျေးဇူးထူးတင်ပါတယ်တော်တာရှင်များလည်းဘေးအန္တရာယ်ကင်းဝေးကြပါစေThis program has come to you from the Voice of